Welcome to the Voice of America in Burmese.
Mingla mena kima shi. Washington မြို့တော် VOA American အသံကနေ2019ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့နံနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ VOA မြန်မာပိုင်း Facebook ဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။ဆီးရီးယားမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့စစ်ဆင်ရေးကိုအမေရိကန်ကာကွယ်ဝင်ကြီးကအပြင်းထန်ဆုံးဝေဖန်ပြောဆိုလိုက်ပါတယ်။ညောင်မျိုးနယ်ကနေအေအေရဲ့ခိုင်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးထားသူ32ဦးကတော့အခုချိန်ထိလွတ်မြောက်မလာသေးပါဘူး။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။တရင်စင်စင်ပြီးတဲ့နောက်နားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တစ်ခုမှာတော့
အခုကျွန်တော်တို့ပြန်ထားလာတော့တူရကီကနေပြီးတော့အိန္ဒိယဘက်ကိုစိုက်ကယ်ဖို့စီစဉ်နေတယ်။ဒီဘက်မှာဒီ logistics ကုမ္ပဏီနဲ့ကျွန်တော်တို့ချိတ်ပြီးတော့ပေပောက်တွေပေါ့နော်လိုအပ်တဲ့ဟာတွေ
။ဒါကတော့စိုက်ကယ်စီးကဘာပတ်လူငယ်နှစ်ဦးဥရောပအပြန်ခီးစင်မှာတူရကီနိုင်ငံကိုရောက်ရှိနေတဲ့အချိန် VOA က Skype ကနေဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တခါ Australia တရုတ်ဆက်ဆံရေးအဖူအထစ် Russia သမ္မတ Putin ရဲ့ Saudi Arabia ခီးစင်စတာတွေကိုတင်ဆက်ဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍသုတဆုံလင် American တခွင်စတဲ့အစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ပြန်လဲခေါင်းထောင်လာမှုလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးကြီးထွားလာမှုနဲ့ဖြစ်နိုင်ခြေရှိတဲ့ဆစ်ရာဇဝတ်မှုတွေအတွက်တူရကီသမ္မတရစ်စစ်ထီရဲ့အာရဝါမှာအပြည့်အဝတာဝန်ရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်။အခုပြောဆိုချက်ဟာဆိုရင်ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့ဆစ်ဆင်ရေးနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ်ရဲ့အပြင်းထန်ဆုံးပြစ်တင်ရှုတ်ချမှုလည်းဖြစ်ပါတယ်။ကတ်တွေအပေါ်တူရကီဘက်ကမလိုအပ်ဘဲစိတ်လိုက်မှန်ပါတိုက်ခိုက်မှုလို့လည်းအမေရိကန်ကာကွယ်ဝင်ကြီးအက်စပါကပြောပါတယ်။အခုတိုက်ခိုက်မှုကြောင့်ကတ်တွေထိမ့်သိမ်းထားတဲ့ထိမ့်သိမ်းရေးစခန်းတွေကနေအန်ဒီကြီးလာတဲ့ IS တိုက်ခိုက်ရေးသမားအများအပြားလွတ်မြောက်သွားစေပြီးဆီးရီးယားနိုင်ငံတွင်က IS အစွန်းရောက်တွေကိုချေမှုန့်ရေးနိုင်ငံတကာရဲ့အောင်မြင်မှုကြီးကိုရုပ်ရော့သွားစေတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။အမေရိကန်နဲ့တူရကီဆက်ဆံရေးလည်းပြတ်ရတယ်လို့ဝင်ကြီးကပြောဆိုပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO မဟာမိတ်တွေဘက်ကတူရကီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးတိုက်တွန်းဖို့ဘရပ်ဆဲလ်ကိုနောက်သတင်းပတ်ထဲသွားမယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုထားပါတယ်။
ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသမှာတူရကီနိုင်ငံကထိုးစစ်ဆင်နွှဲနေတဲ့ချိန်ထဲမှာပဲဆီးရီးယားဆိုရတပ်ဖွဲ့တွေကလည်းအဲ့ဒီဒေသကိုပြောင်းရွှေ့တက်ဆွဲလာနေတာကြောင့်ဒေသရင်းမှာရှိတဲ့သတင်းတောက်တွေအီရတ်နိုင်ငံဘက်ကိုထွက်ပြေးလာကြရပြီဖြစ်ပါတယ်။အရင်ကအဲ့ဒီဒေသကိုသတင်းတောက်တွေဟာခါတပ်ဖွဲ့တွေရဲ့ခွင့်ပြုချက်နဲ့ရောက်ရှိသတင်းယူနေကြတာဖြစ်ပါတယ်။အခုကဒီဒေသကိုဆီးရီးယားဆိုရတပ်ကရပ်ပိုင်းအတွင်းမှာပဲထိန်းချုပ်တော်မှာဖြစ်တာကြောင့်အလုဆက်လုလို့ရတော့မှာမဟုတ်ကြောင်းသတင်းတောက်အမျိုးသမီးတူဦးကပြောပါတယ်။အဲ့ဒီဒေသအတွင်းတူရကီနိုင်ငံရဲ့ထိုးစစ်ကပြင်းထန်နေရာမှာလူရပေါင်းများစွာတည်ဆုံရတဲ့အထက်သတင်းတောက်တွေလည်းအပါအဝင်ဖြစ်ခဲ့ပါတယ်။တင်းငွေကနေကဆီးရီးယားအစိုးရနဲ့ကတ်တပ်ဖွဲ့တွေရရှိခဲ့တဲ့သဘောတူညီချက်ကြောင့်ကတ်တုနှစ်ပေါင်းများစွာထိန်းချုပ်ထားခဲ့တဲ့ဒီနယ်မြေအတွင်းဆီးရီးယားအစိုးရတပ်တွေတက်ဆွဲကြရတော့မှာဖြစ်ပါတယ်။နိုင်ငံပိုင်ရုပ်မြင်သံကြားမှာဆီးရီးယားတပ်တွေဟာတူရကီနဲ့နယ်ချင်းဆက်နေတဲ့ဒေသတော်တော်များများကိုထိန်းချုပ်ထားပြီးဖြစ်ကြောင်းနဲ့ကတ်တွေဥဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစု SDF တွေအရင်ထိန်းချုပ်ခဲ့တဲ့နေရာတော်တော်များများကိုတင်းသွင်းထားပြီးဖြစ်ကြောင်းလည်းကြေညာခဲ့ပါတယ်။တူရကီကတော့အဲ့ဒီဆီးရီးယား SDF တပ်ဖွဲ့တွေကိုတူရကီကိုဆယ်စုနှစ်ပေါင်းကြာစွာတိုက်ခိုက်နေတဲ့ခါစစ်သွေးကြ PKK အဖွဲ့ဖြစ်သဘောထားနေတာပါအဲ့ဒီ SDF တပ်ဖွဲ့တွေဟာအမေရိကန်နဲ့ IS တချမ်းဖက်တိုက်ဖွဲ့ကိုတိုက်ခိုက်ရမှာမဟာမိတ်အဖြစ်ပါဝင်တိုက်ခိုက်သူတွေလည်းဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကအမေရိကန်သမ္မတဒေါ်နယ်ထရမ်ကအဲ့ဒီဒေသကနေအမေရိကန်တပ်တွေရုတ်သိမ်းမှဖြစ်ကြောင်းကြေညာခဲ့တာကြောင့်တူရကီတွေ SDF တပ်ဖွဲ့တွေကိုတိုက်ခိုက်နိုင်အောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုမှာတနင်္လာနေ့ကတော့သမ္မတထရန့်ရဲ့ရုရှားနဲ့ဥရောပဆိုင်ရာထိပ်တန်းအရာရှိဟောင်းတဦးကိုတကပိတ်ကျန်းနာစစ်ဆေးပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ဟောင်းမာရီယာယိုဗန်နိုဗစ်ကိုသမ္မတထရန့်ကမေလအတွင်းရာထူးကဖေရှားပြစ်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုထွက်ဆိုခဲ့ပွဲရှိပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးကောင်စီရဲ့ဥရောပနဲ့ ရုရှားအရေးအကြီးတန်းညွှန်ကြားရေးမှူးအဖြစ်တာဝန်ယူခဲ့သူဖီယိုနာဟီလ်ကပြီးခဲ့တဲ့ဇူလိုင်လမှာရာထူးကနှုတ်ထွက်ခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံခြားရေးမူဝါဒဖွဲ့စည်းမှုရဲ့နောက်ွယ်ကအကြောင်းအရာတွေကိုသိရှိထားသူဖြစ်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဖီယိုနာဟီလ်ကိုဆင့်ခေါ်ခဲ့တာဖြစ်ပြီးလွှတ်တော်အမတ်တွေရဲ့မေးမြန်းမှုကိုဖြေကြားဖို့စီစဉ်ထားတယ်လို့လည်း Miss Hill ရဲ့ရှေ့နေလီဝိုလိုစကီကပြောပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သားအမဟောင်းယိုဗန်နိုဗစ်ကသူမရဲ့ယူကရိန်းနိုင်ငံတွင်တာဝန်ထမ်းဆောင်မှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီကတိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်အခြေအမြစ်မရှိတဲ့မှားယွင်းတဲ့ဆွဆွဲချက်တွေအပေါ်အခြေခံပြီးသူမကသမ္မတကသူမကိုရာထူးကဖယ်ရှားခဲ့တာလို့ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်
2019ခုနှစ်ကစပိန်နိုင်ငံကတလိုနီးယားဒေသကိုစပိန်နိုင်ငံကနေတီးခြားခွဲထွက်ထူထောင်မှုစ조사ခဲ့သူကတလိုနီးယားကောင်းဆောင်ကိုယ်ကိုစပိန်တရားရုံးချုပ်ကနှစ်ရှည်ပြည်တံတွေချမှတ်အပြီးမှာဆန္ဒပြသူတွေနဲ့စပိန်အဓိကရုံးနေနေရတပ်ဖွဲ့တွေကြားဘာစီလိုနာ၄စိတ်မှာရုံရင်းဆန်ခတ်ဖြစ်ခဲ့ကြပါတယ်။ဒီလနေ့အစောပိုင်းက April ၄စိတ်ဝင်ပေါ့ဝါကိုပိတ်ဆို့ခဲ့တဲ့ဆန္ဒပြသူတွေကိုရတပ်ဖွဲ့ဝင်တွေကလက်ကင်တို့တွေနဲ့ရိုက်နှက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ရတပ်ဖွဲ့ကဆန္ဒပြသူတွေကိုရေမြုပ်ဘောလုံးတွေနဲ့လည်းပစ်ခတ်ခဲ့ပါတယ်။၄စိတ်မှာဆန္ဒပြသူတွေတဲကလူ39ဦးတန်ရာရရှိခဲ့လို့ကျွမ်းမကြီးဌာနကတာဝန်ရှိသူတွေကပြောသလိုလေးစိတ်ကတာဝန်ရှိသူတွေကလည်းအ ਨੇ စုံလေရင်ခီးစဉ်108ခုလောက်ဖျက်သိမ်းခဲ့ရတယ်လို့ဆိုပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်သူလူထောင်ပေါင်းများစွာဟာဒီနေ့နေ့နောက်ပိုင်းမှာတော့ဘာစီလိုနာမြို့လယ်ကိုစုယုံရောက်ရှိခဲ့ကြပါတယ်။ကလစ်တလိုရီယာဒေသတဲ့တချို့ယထားပြေးဆွဲနေတာတွေကိုလည်းဆန္ဒပြသူတွေကတားဆီးဖို့ကြိုးစားခဲ့ကြပါတယ်။ယထားလမ်းတွေပေါ်တစ်သားတွေတင်ပြီးပိတ်ဆို့သလိုလမ်းတွေကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ကတလိုနီးယားကိုတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ထူထောင်မှုကြိုးစားခဲ့တဲ့ကတလိုနီးယားကောင်းဆောင်ကိုစပိန်တရားရုံးချုပ်က9နှစ်နဲ့13နှစ်အကြာနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ရမှာကတလိုနီးယားဒေသဒုတိယသမ္မတဟောင်းအိုရီယယ်ဂျာကွာရက်စ်ကိုအစိုးရကိုပုံကမ်းရန်လှုံ့ဆော်မှုနဲ့ပြည်သူ့ပန္နာအလွဲသုံးစားမှုတွေနဲ့အနှစ်အကြာဆုံးထောင်ဒဏ်13နှစ်ချမှတ်ခဲ့ပါတယ်ခင်ဗျာ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောင်းမြို့နယ်တွင်အေးအေးရခိုင်လက်နက်ကင်တပ်ကဖမ်းဆီးထားတဲ့အရတား32ဦးအခုချိန်ထိလွတ်မြောက်မလာသေးပါဘူးအရတား32ဦးကိုဖမ်းဆီးထားကြောင်းအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကအတည်ပြုထားပါတယ်ဖမ်းထားသူတွေကိုတကယ်ပဲမိသက်တပ်ဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာကိုစစ်ဆေးနေပြီးသူတို့ကိုဘာဆက်လုပ်မယ်ဆိုတာကအေးအေးရုံးချုပ်အပေါ်မှာမှူးတည်တယ်လို့လဲရခိုင်လက်နက်ကင်အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ်မြောင်းမြို့နယ်စစ်တွေမြောက်ဦးစစ်တွေကာလန်ကံကြီးကွေ့အနီးမှာရွှေပြည်သက်ခီးတဲ့တင်ကားနဲ့လိုက်ပါခဲ့ကြတဲ့မိသက်တပ်ဖွဲ့ဝင်19ဦးနဲ့ခီးတဲ့12ဦးတို့ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကပြီးခဲ့တဲ့တောက်ကြန်နေ့ကဖမ်းဆီးခေါ်ဆောင်ထားတာဖြစ်ပါတယ်
အိန္ဒိယနိုင်ငံဟာအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်မြေအတွင်းနေထိုင်သူလူ၄သန်းအတွက်မိုဘိုင်းဖုန်းလိုင်းတွေတနင်္လာနေ့ကပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။လွန်ခဲ့တဲ့7ရက်လောက်ကအဲ့ဒီဒေသကိုတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့ဒေသကနေအစစ်လျှော့ချအပြီးလူညိုရေးကိုတင်းတင်းကြပ်ကြပ်ချလို့စစ်တပ်ရေးတွေကိုပိတ်ဆို့ထားပြီးခဲ့တဲ့နောက်ပိုင်းအခုလိုမိုဘိုင်းဖုန်းလိုင်းတွေပြန်လည်ဖွင့်လှစ်ပေးတာပုံမှန်အနေထားပြန်ရဖို့ဂျိုးပန်နဲ့ပထမဆုံးခြေလှမ်းတရားလို့ဆိုပါရယ်။အခုလိုစစ်တပ်ရေးစနစ်ပြန်လည်ရရှိပြီဆိုပေမဲ့လည်းဒေသတွင်းလုပ်ငန်းပြန်လည်လက်ပတ်မှုပုံမှန်အတိုင်းပြန်ရောက်မရောက်ကတော့စောင့်ကြည့်ရအောင်မှာဖြစ်ပါရယ်။ဒေသတွင်းမိုဘိုင်းဖုန်းနှစ်သန်းဝန်းကျင်လောက်ကတော့ line တွေပြန်လည်မပွင့်သေးသလိုအင်တာနက် line တွေကိုလည်းဆက်လက်ပိတ်ပင်ထားဆဲဖြစ်ပါရယ်။အာဏာပိုင်တွေကတော့မိုဘိုင်းဖုန်း line တွေတစ်စိတ်ပိုင်းပြန်လည်ဖွင့်လှစ်ပေးတာဟာပုံမှန်အနေထားကိုပြန်လည်ရောက်ရှိလာတာကိုပြသတယ်လို့ပြောနေစင်မှာပဲ။ဒေသခံနိုင်ငံရေးသမားအများအပြားကိုထိန်းသိမ်းထားသလိုထောင်ပေါင်းများစွာသောအိန္ဒိယတပ်ဖွဲ့တွေကိုလည်း line တွေပေါ်မှာတက်ဆွဲချထားနေဆဲဖြစ်ပါရယ်ခင်ဗျာ။
ဟောင်ကောင်ကျွန်းကလနဲ့ချီဆန္ဒပြပွဲတွေအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာမှာရဲကားတစ်စင်းအနီးအင်းလုံပုံတလုံးပောက်ကွဲခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဝေးဒိန်းစနစ်နဲ့ဖောက်ခွဲခဲ့တဲ့ဘုံကြောင့်အပြည့်အစုံနဲ့ဒဏ်ရာရတာမရှိခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုထိခိုက်စေဖို့ရည်ရွယ်တယ်လို့ဒုတိယရဲချုပ်တန်ပိုင်ကွန်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့တရုတ်စန့်ကျင်ရေးလှုပ်ရှားမှုကြီးရဲ့ဆန္ဒပြမှုတွေအတွင်းဘုံဖောက်ခွဲခဲ့တာကပထမဆုံးအကြိမ်လည်းဖြစ်ပါတယ်။
မေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်ဖို့သ်ဝါဒ်မြို့မှာလူမဲအမျိုးသမီးတဦးကိုပြစ်ခတ်တပ်ဖြတ်ခဲ့သူရဲအရာရှိအေရွန်ဒင်းဟာယာရုကနှုတ်ထွက်သွားပြီဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဖို့သ်ဝါဒ်မြို့ရဲဂျိုအက်ဒဝန်ခရော့စ်ကအဲ့ဒီအရာရှိဖြစ်သူယာရုကမနှုတ်ထွက်ရင်တောင်မှသူ့ကိုတနင်္လာနေ့ကအလောက်ကထုတ်ပြစ်ဖို့စဉ်းစားထားပြီးဖြစ်တယ်လို့လည်းပြောပါရယ်အခုလိုနှုတ်ထွက်သွားပြီမဲ့ရဲအရာရှိဒင်းဟာယာစမှုဆိုင်ရာဆက်ဆဲချက်တွေနဲ့ရင်ဆိုင်ရာဆဲဖြစ်ကြောင်းလည်းပြောပါရယ်ခင်ဗျာ
အင်္ဂါနေ့နဲ့နဲ့ခင်တင်းစီစဉ်ကိုမတ်သိန်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကတင်ပြခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါတရုတ်ကွန်မြူနစ်ပါတီဟာအော်စတြေးလျနိုင်ငံရဲ့အတွေးခေါ်တံပိုးတွေနဲ့မလျော်ညီတဲ့အပြုမူတွေလုပ်နေတယ်လို့အော်စတြေးလျနိုင်ငံပြည်ထောင်ဝင်ကြီးကဆွဆွဲလိုက်ပါတယ်အော်စတြေးလျတက္ကသိုလ်တွေမှာပြပဝင်ရောက်ဆွတ်ဖက်တာတွေကိုစိုက်ဘာထောက်လန်းရေးလုပ်တာတွေတံပြန်လှုပ်ဆောင်သွားမယ်လို့လည်းဝင်ကြီးပီတာဒူတင်ကတတိပေးလိုက်ပါတယ် VOA သတင်းတောက်ဖီးမာစီယာစစ်ဒနီကနေပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
ဩစတြေးလျနိုင်ငံပြည်ထောင်စုဝန်ကြီးပီတာဒတ်တန်ရဲ့အခုလိုဝေဖန်မှုဟာလက်တွေ့မှာပေါပေါလာခြင်းမရှိသေးတဲ့တရုတ်နိုင်ငံရဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးဩစတြေးလျဘက်ကအပြင်းထန်ဆုံးဝေဖန်မှုတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံကဩစတြေးလျနိုင်ငံအပေါ်စိုက်ဘာတိုက်ခိုက်မှုတွေပြုလုပ်တယ်ဆိုတာနဲ့ဩစတြေးလျပြည်တွင်းရေးမှာတရုတ်တွေဝင်ရောက်ဆက်ဖွဲ့နေတဲ့ဆိုတဲ့စစ်ဆဲချက်တွေဟာနှစ်နိုင်ငံအကြားမကြသေးခင်ကတင်းမာမှုတွေမြင့်တက်လာစေခဲ့ရတဲ့အကြောင်းရင်းတွေပါ။ဒီကြားရဲတရုတ်ွယ်ဘွားဩစတြေးလျနိုင်ငံသားဆိုင်းစီယာတယောက်ကိုဗီဂျင်းမြို့မှာတရုတ်အာဏာပိုင်တွေကဖမ်းဆီးထိသိမ်းလိုက်တဲ့ကိစ္စနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်မှုတောင်းဆိုနေတဲ့ကိစ္စတွေဟာလည်းငကိုကအစင်မပြေတဲ့ဆက်ဆံရေးမှာတပူပေါ်နှပူဆင့်သလိုပိုဆိုးလာခဲ့ရပါတယ်။တရုတ်နိုင်ငံကဩစတြေးလျတက္ကသိုလ်တွေထဲဝင်ဆွတ်နေတာတွေကလည်းဩစတြေးလျနိုင်ငံအတွက်စိတ်ပူစရာဖြစ်လာစေပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေကိုထောက်ခံတဲ့ကျောင်းသူကျောင်းသားတွေကိုတရုတ်ထောက်လိုင်းရေးအေဂျင့်တွေကမဖွဲမရအနောက်ရှက်ပေးတာတွေနဲ့စောင့်ကြည့်မှတ်တမ်းတင်နေတဲ့ကိစ္စတွေလို့ဖြစ်ရတွေဟာစိတ်ပူပန်စရာဖြစ်လာခဲ့ရပါတယ်။ဝန်ကြီးပီတာဒတ်တန်ကတရုတ်ရဲ့ရည်မှန်းချက်တွေအပေါ်ဩစတြေးလျလိုစိုးရိမ်ပူပန်တင်တယ်လို့ဆိုပါတယ
်။ My issue is with the Communist Party of China and their policies to the extent that they're inconsistent with our own values.
ကျွန်တော်ပြဿနာကတရုတ်ကွန်မြူနစ်ပါတီနဲ့သူတို့ရဲ့မူဝါဒနဲ့ကျွန်တော်ထားတဲ့အတွေးခေါ်ဆိုင်ရာတန်ဖိုးတွေကွဲလွဲနေတာနဲ့ဆက်ဆိုင်ပါတယ်။ကျွန်တော်လိုဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်တဲ့အတွေးခေါ်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုအားပေးတယ်။ဒီတန်ဖိုးထမှုတွေအပေါ်တိုက်ခိုက်လာခဲ့ရင်ဥပဒေပြင်ပကလှုပ်လာခဲ့ရင်ဒီလူတွေဟာတရုတ်နိုင်ငံကပဲဖြစ်ဖြစ်ဗန်နိုင်ငံကပဲလာလာကျွန်တော်ရင်ဆိုင်ရမှာပါပဲ
။ပီတာဒတ်တန်ရဲ့ဝေဖန်ချက်ကိုတရုတ်အစိုးရကတူတူခါခါတုံ့ပြန်ခဲ့ပါတယ်။စီအေကေစိတ်ဓာတ်အတွေးခေါ်နဲ့တဖက်သက်ပြမှုတွေကိုဩစတြေးလျတို့လက်ခံမှာမဟုတ်ဘူးလို့ထင်မိတယ်လို့အပြာလန်ယုံကြည်မှုနဲ့နိုင်ငံဆက်ဆံရေးကောင်းဖို့လုပ်လိမ့်မယ်လို့လည်းမျှော်လင့်မိကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်စွမ်းကပြောဆိုခဲ့ပါတယ်။ကမ်ပါရာမြို့တော်ကတရုတ်တိုင်ယုံကလည်းမစ္စတာဒတ်တန်ရဲ့ရုတ်တိမတန်တဲ့ဆက်ဆွဲချက်တွေဟာတုံ့လုတ်စရာဖြစ်တယ်လို့အခြေအမြစ်လည်းမရှိဘူးလို့ဆိုပါတယ်။ Liberal ဖြစ်တဲ့ဩစတြေးလျနိုင်ငံဟာကမ္ဘာမှာအလဲအလတ်တန်းဝင်တဲ့အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်သလိုဩစတြေးလျစီးပွားရေးမှာအရေးအကြီးဆုံးကဏ္ဍတွေဖြစ်တဲ့တပ်တူတူဖော်ရေးခီးသွွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေဟာတရုတ်ရဲ့ဝယ်လိုအားအပေါ်အကြီးအကျယ်မှီခိုနေရတာပါ။ဒါကြောင့်အမေရိကန်နိုင်ငံရဲ့ရင်းနှီးချစ်ကြည်မှုလည်းရှိစည်ရေးမဟာမိတ်တူလည်းဖြစ်တဲ့ဩစတြေးလျနိုင်ငံအတွက်စိန်ခေါ်မှုတစ်ခုဖြစ်လာတာကတော့တရုတ်ကိုအဓိကကုန်သွယ်ရေးမိတ်ဖက်နိုင်ငံအဖြစ်ထိန်းသိမ်းဆက်ဆံနေရင်းနဲ့ဝေဖန်စိန်ခေါ်နိုင်စွမ်းလည်းရှိရမယ်အရေးပဲဖြစ်ပါတယ်ခင်ဗျာ
ကိုရမင်းထွန်းပါရှင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်မှာလှိုက်လိုက်လဲလဲကြိုဆိုခဲ့ကြပါတယ်ရုရှားသမ္မတပူတင်နဲ့ဆော်ဒီဘုရင်ဆယ်မန်တို့နှစ်ဦးကကုန်သွယ်ရေးဆက်ဆံမှုတိုးတက်ရေးကိုဆွေးနွေးခဲ့ကြသလိုနှစ်နိုင်ငံဆက်ဆံရေးကြောင့်မဟာမိတ်တွေနဲ့မိတ်ဖက်တွေကိုအနှောက်အယှက်ဖြစ်စေမှာမဟုတ်ဘူးလို့လည်းခေါင်းဆောင်နှစ်ဦးကပြောဆိုကြပါတယ် VOA သတင်းတောက် Edward Uranian ကိုင်ရိုမြို့ကသတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆော်ဒီဘီယင်ဆယ်မန်တို့အတူရက်နေကြချိန်မှာဆော်ဒီစစ်တပ်တီဝိုင်းကရုရှားအမျိုးသားတချင်းကိုတနင်္လာနေ့ကတိုက်ခတ်ခဲ့ကြပါသည်။ဆော်ဒီအာရေဗျကို2009ခုနှစ်နောက်ပိုင်းပထမဆုံးလာရောက်တဲ့ရုရှားခေါင်းဆောင်ကိုလိုက်လဲလဲကြိုးဆူခဲ့ကြတာပါ။ဒ ါပေမဲ့လည်း2019ခုနှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စော်ဒီခီးစဉ်အတွင်းကြိုးဆိုခဲ့တဲ့အတိုင်းအတာမျိုးထိတော့မရောက်ပါဘူး။ပူရဲသတင်းစာရှင်းလင်းပွဲမှာတော့2019ခုနှစ်တုန်းကစော်ဒီဘရင်ရဲ့ရုရှားခီးစဉ်အတွင်းရရှိထားတဲ့သဘောတူညီချက်တွေအတိုင်းနှစ်နိုင်ငံကုန်သွယ်ဆက်ဆံရေးတိုးမြှင့်ဆောင်ရွက်နေကြတယ်လို့စော်ဒီဘရင်ဆယ်မန်ကပြောဆိုခဲ့ပါတယ်။
မကီးန်ဒါနန်တာဝန်စစ်မရီအကိုင်းမဲ
တဲ့နိုင်ငံပူတွဲချုပ်ဆိုထားတဲ့တိကျစီပွားရေးစီမံကိန်း30ကျော်ဆောင်ရွက်နေပြီးဆော်ဒီရဲ့စီပွားရေးဖွံ့ဖြိုးမှုအတွက် Vision 2030စီမံကိန်းဘောင်အတွင်းကနေရုရှားတို့နောက်ထပ်ပါဝင်ဆောင်ရွက်လာရေးကိုလည်းကြိုးဆိုပါတယ
်ဆော်ဒီအာရေဗျာဘရင်နိုင်ငံတော်စတင်အခြေတည်စ1926ခုနှစ်မှာအရင်ဆိုဗီယက်ယူနီယံကပထမဆုံးအသိအမှတ်ပြုခဲ့တာလို့ဆော်ဒီအရေးသုံးသပ်သူတွေကပြောပါတယ်။1990မှာနှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ထောင်ခဲ့ပြီးနောက်ပိုင်းရုရှားနဲ့ဆော်ဒီအာရေဗျာကြားဆက်ဆံရေးကတိတိတသားတိုးတက်လာပြီးပြီးခဲ့တဲ့နှစ်တွေအတွင်းပိုလို့တောင်းမှတိုးတက်လာတယ်လို့ရုရှားသမ္မတပူတင်ကပြောပါတယ
်။ Resultativnom stol vash pirvoy
2019ခုနှစ်တုန်းကဘရင်ဆာမန်ရဲ့ရုရှားခီးစဉ်နောက်ပိုင်းစီးပွားရေးပူပေါင်းဆောင်ရွက်မှုတွေတိုးတက်လာပြီးကုန်သွယ်ရေးသဘောတူညီချက်တွေအများအပြားရှိခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးကတိတိတသားတိုးတက်လာပါတယ
်။ပြီးခဲ့တဲ့နှစ်ကနှစ်နိုင်ငံကုန်သွယ်ရေးဒေါ်လာ29ဘီလီယံထိတိုးတက်ခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးကြောင့်တခြားမဟာမိတ်တွေနဲ့မိဖက်တွေကိုအနောက်အရှက်မဖြစ်စေရေးလဲနှစ်ဖက်ပိုင်းဖြတ်ထားပါတယ်။ဆော်ဒီအာရေဗျာကအမေရိကန်ရဲ့အရှေ့အလယ်ပိုင်းဒေသတွင်အရေးပါတဲ့မဟာမိတ်ဖြစ်ပြီးရုရှားရဲ့အရေးကြီးမဟာမိတ်ကတော့အီရန်အစိုးရဖြစ်ပါတယ်။ဆီးရီးယားနဲ့ယေမန်နိုင်ငံတွေကပဋိပက္ခတွေမှာစန့်ကျင်ဘက်ရပ်တည်နေကြတဲ့အီရန်နဲ့ဆော်ဒီအာရေဗျာကြားဆက်ဆံရေးကဒီနှစ်ပိုင်းနဲ့အတွင်းပိုပြီးတင်းမာနေတာပါ။အီရန်အစိုးရနဲ့ရုရှားသမ္မတပူတင်ကြားဆက်ဆံရေးကောင်းပြီးအခွင့်အခါကြုံရင်ဆော်ဒီအစိုးရရဲ့သတင်းစကားကိုအီရန်အစိုးရထံပို့ဆောင်ပေးနိုင်တယ်ဆိုတာမျိုးရုရှားမီဒီယာကအရေးအမွှတ်ရေးသားပါတယ်။ဒီလအစောပိုင်းကတူရကီနိုင်ငံမြို့တော်အန်ကာရာမှာလုပ်တဲ့တူရကီသမ္မတရစ်ဆစ်ဖီရဲ့အာရိုဝမ်အီရန်သမ္မတဟဆန်ရူဟာနီတို့နဲ့ထိပ်သီးဆွေးနွေးပွဲအတွင်းဆော်ဒီအာရေဗျာကိုလီချောင်းရံကာကွယ်ရေးစနစ်တွေရောင်းချရေးအဆင့်အင့်ရှိနေခဲ့ပြီးဆိုပြီးရုရှားသမ္မတပူတင်ကဟာတာလုပ်ပြီးပြောပါတယ်ရုရှားသမ္မတပူတင်ရဲ့ဆော်ဒီခီးစင်ဟာဆိုရင်ဆော်ဒီနဲ့အီရန်ကြားဂျာဝင်ဆစ်ဆက်သူလုပ်ဖို့စ조사နေကြောင်းရုရှားဘက်ကအချက်ပြလိုက်တာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင်ပင်လယ်ကွေ့ဒေသဆိုင်ရာသုံးသပ်သူသီယိုရိုခါရစစ်ကပြောပါတယ်ဒါအပြင်နောက်လာတဲ့ချစ်ပါမယ်ဒူဘိုင်လေကြောင်းဆန်ရပြပွဲမှာရုရှားဘက်ကလက်နက်တွေရောင်းချမှုနဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တခြားချင်းချောက်မှုတွေကိုတံပြန်နိုင်မဲ့အစင်းမြင့်နည်းပညာတွေကမ်းလှမ်းနိုင်ခြေရှိတယ်ဆိုတဲ့ရုရှားရဲ့ရည်ရွယ်ချက်ကိုပြသထားလို့လဲသူကထပ်လောင်းပြောပါတယ်ဒေတာရင်းမှာဩဇာအာဏာစူးစီးနိုင်အောင်ရုရှားဘက်ကတွတ်တွတ်လဲ့လဲ့ဆောင်ရွက်လာတာလို့အမေရိကန်အမျိုးသားကာကွယ်ရေးတက္ကသိုလ်ပါမောက်ခဒေါက်တာပေါ်လ်ဆူလီဗန်က VOA ကိုပြောပါတယ်။ရုရှားသမ္မတပူတင်ဟာဆိုရင်အီဂျစ်မှာနျူကလ িয়ার တအားပေးစရုံနဲ့တည်ဆောက်မှုစီးရီးယားမှာစစ်ရေးအရဝင်ရောက်မှုနဲ့ဆော်ဒီအာရေဗျားနဲ့အရပ်စော်ဘွားများပြည်ထောင်စုတို့မှာသဘောတူညီချက်တွေနဲ့ဒေတာရင်းမှာလူမိုက်ခေါင်းဆောင်ဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။ဒေတာရင်းအရေးမှာအမေရိကန်ရဲ့ဗျံပရာဆောင်ရွက်ချက်တွေပေါ်မှာရုရှားသမ္မတပူတင်ကအမျက်ထုတ်နေတာရှင်းတယ်လို့လည်းသူကပြောပါတယ
်မတ်သိန်ကြီးထိုက်ပါရှင်အခုဆက်ပြီးတော့ကျမတို့ဒီအမေရိကန်နိုင်ငံက #MeToo လှုပ်ရှားမှုအကြောင်းကိုနားဆင်ရမှာပါအလုပ်ခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မိတဲ့ကြော်ကြားသူအမျိုးသားတချို့အလုပ်ဖြုတ်ခံရတဲ့တည်င်းတွေကြောင့်အမျိုးသမီးတွေနဲ့ပူးတွဲအလုပ်လုပ်ကြဖို့အမျိုးသားတွေစိတ်မသက်မသာခံစားနေရကြတယ်လို့စစ်တမ်းတွေကဖော်ပြပါတယ်။ #MeToo အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေရဲ့ရိုက်ခတ်မှုဂရက်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Dora Magwa သတင်းလွှာကိုတော့မတ်မြသစင်အောင်ကပြောပြမှာပါရှင်။
#MeToo အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်လာတာနဲ့အမျှ အမျိုးသမီးတွေနဲ့တယောက်ချင်းတွေ့ဖို့ကိစ္စတွေမှာနောက်တွန်ဝင်လေးသလိုခံစားရကြောင်းအမျိုးသား40တရာခိုင်နှုန်းကပြောပါတယ်အလုပ်ပြီးလို့အပန်းဖြေသဘောအပြင်ထွက်စားကြတော့ကြတဲ့အခါမှာလေအမျိုးသမီးလှုပ်ဖို့ဂိုင်းဘက်တွေကိုအတူတူခေါ်မသွားကျင်ကြတဲ့အမျိုးသားတွေက9ဦးမှ2ဦးထက်ပိုတယ်လို့လည်း2018ခုနှစ်စစ်တမ်းတွေအရသိရပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားမှုမတော်မတရားပြုမှုဆွဆွဲချက်တွေကအများပြားရှိနေသေးရကြောင်းဒီစစ်တမ်းရလဒ်တွေအပေါ်မှာမအံ့ဩမိပါဘူးလို့နယူးယောက်မြို့ကအခက်အခဲပြဿနာစီမံခန့်ခွဲရေးကုမ္ပဏီတစ်ခုရဲ့အတိုင်ပင်ခံဒါဗီယာထမင်းကပြောပါတယ်။
I think there is a Me Too backlash. I don't think it's serious. I don't think it's lasting.
ဒါက hashtag Me Too လှုပ်ဆောင်မှုတွေရဲ့အကျိုးဆက်ပါပဲ။ hashtag Me Too ကအမြဲရှိနေမှာပါ။ဒီပေါ်အမျိုးသားတွေကစိတ်မသက်မသာဖြစ်ကြတာပါ။အပြောင်းလဲမှာတော့ဒီလိုပဲဖြစ်ကြမှာပါပဲ
။ Columbia တက္ကသိုလ်ဥပဒေပညာရပ်ပါမောက်ခ Olati Johnson ကတော့ hashtag Me Too လှုပ်ရှားမှုဟာအပြောင်းလဲအတွက်ကြီးမားတဲ့အင်အားတစ်ခုဖြစ်တယ်လို့ဆိုပါတယ်။
I think one of the most powerful things is that it's really brought attention to the issue.
ဒီလူရှောင်းမှုကအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာစော်ကားတာနဲ့မတော်မတရားပြုနေတဲ့ကိစ္စတွေအပေါ်လူအများသတိထားမိလာစေတယ်လို့ထင်ပါတယ်။တယောက်တည်းကပြောရင်လူတွေကမယုံကြည်ကြဘူးလေ။ဒီလူရှောင်းမှုကအမျိုးသမီးတွေကြုံရတဲ့ပြဿနာတွေကိုအများသိအောင်လုပ်လို့ရတော့ဒါမျိုးထက်ခါကြားရပန်များလာတဲ့အခါဘယ်လိုဖြေရှင်းကြမလဲ။အဖြေရှာဖို့လိုလာတာမျိုးပါ။ဒါကတကယ်လေးထိရောက်ပါတယ
်။ American ပြည်ထောင်စုအမျိုးသမီးဥပဒေရေးရာဌာနအဆိုအရ Me Too လှုပ်ရှားမှုတွေကိုလူတွေအာရုံစိုက်လာတဲ့အချိန်2019ခုနှစ်အောက်တိုဘာလကစပြီး American ပြည်နယ်15ခုမှာအလုပ်ခွင်တွင်အမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်မှုနဲ့လိမ်ခွဲခြားဆက်ဆံမှုဆိုင်ရာကာကွယ်ရေးဥပဒေအသစ်တွေချမှတ်ထားပြီးဖြစ်တယ်လို့ဆိုပါတယ်။လက်တလောကိုလံဘီယာတက္ကသိုလ်ကမီတူးလှုပ်ရှားမှုဆွေးနွေးပွဲတွေမှာဒါဗီယာထမင်းနဲ့ပမောက်ခဂျွန်ဆန်တို့နှစ်ဦးစလုံးပါဝင်ဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးနဲ့ပူးပေါင်းပါဝင်လှုပ်ရှားခဲ့သူကတော့အွန်လိုင်းပေါ်မှာအမျိုးသမီးတွေမျှဝေထားတဲ့ဇာတ်လမ်းတွေကိုစာအုပ်တို့အဖြစ်စုစည်းပေးနေတဲ့ရှယ်လီအိုရီယာဖြစ်ပါတယ်။
The internet is very strong and powerful and yet I do find that in most ways it is preparatory in nature. It prepares
internet ကတကယ်ထိရောက်ပါတယ်။ဥပဒေတွေပြောင်းလဲလာဖို့အလုပ်ခွင့်အခြေအနေတွေပြောင်းလဲလာဖို့အမျိုးသမီးတွေလစာတန်းတူရဖို့အပြင်လောကမှာအမျိုးသမီးတွေတွေ့ကြုံနေရတာတွေပြောင်းလဲဖို့လက်တွေ့အပြင်လောကမှာအပြောင်းလဲတွေဖန်တီးပေးဖို့သူတို့မျှဝေတာတွေကိုစာဝတ်အဖြစ်စူးစီးပေးနေတာပါ
ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အငိမ့်စားရှင်နေရောဘတ်အိုမတီကလည်းမီတူးလှုပ်ရှားမှုကြောင့်သာဘာကြောင့်အမျိုးသမီးတွေဟာဥပဒေနဲ့ပင်မှာရေရှည်အလုပ်လုပ်ဖို့ခက်ခဲကြတယ်လဲဆိုတာကိုသဘောပေါက်လာတယ်လို့ပြောပါတယ်
Actually I think probably it's a good thing that people are thinking about who they're alone with and who they're not
တော့မြင်တော့လူတွေကသူဘယ်သူနဲ့နှစ်ယောက်တည်းရှိတယ်တလဲဘယ်သူနဲ့တော့မရှိတယ်ဘူးလဲဘယ်လိုအခြေအနေမျိုးမှာနှစ်ယောက်တည်းရှိတယ်တလဲဒါတွေကိုတွေးဖို့လိုမယ်ထင်တယ်ကျွန်တော်ကြားရတာတွေလည်းအံ့ဩမိပါတယ်အမျိုးသမီးတွေကိုဟိုတယ်ခန်းကိုဖိတ်ခေါ်တာတို့ဘာလို့ပေါ့
မီတူးလှုပ်ရှားမှုရဲ့အကျိုးသက်ရောက်မှုကိုအခုခါမှာအကဲဖြတ်ဖို့ကတော့စိုးနေပါသေးတယ်ပန်ဒိုရာတစ်တာကိုဖွင့်ပြီးရင်ပြန်ပိတ်လို့မရတော့သလိုဒီလှုပ်ရှားမှုကလည်းစပြီးရင်ဇက်တိုက်လှုပ်ရှားသွားကြရမယ်လို့အတိုင်ပင်ခံဒါဗီယက်ဒမင်းကပြောပါတယ်ရှင
်မမြသိစင်အောင်ပါရှင်မော်တော်ဆိုင်ကယ်ကိုစီနဲ့ကဘာပတ်နေတဲ့မော်တော်လော့ခီးသွားနှစ်ဦးဖြစ်တဲ့စိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာမြန်မာကနေပြတိန်ထိမေလကနေဩဂုတ်လ3လအတွင်းအရောက်စီးနင်းခဲ့ကြပါတယ်။အခုတော့ဗြိတိန်ကနေအပြန်ခီးစဉ်ဥရောပမြေထဲပင်လယ်နိုင်ငံတွေကိုဖြတ်ကျော်စီးနင်းခဲ့ရမှာဒီ VOA ကနေ Skype ကနေသူတို့နှစ်ဦးကိုဆက်သွယ်မေးမြန်းတော့အခါမှာအခုလိုစပြောပါတယ်။
အခုကျွန်တော်တို့ပြန်ထားလာတော့တူရကီကနေပြီးအိန္ဒိယဘက်ကိုဆိုင်ကယ်ပို့ဖို့စီစဉ်နေတယ်။ဒီဘက်မှာဒီ logistic company နဲ့ကျွန်တော်တို့ချိတ်ပြီးတော့ပေပောက်တွေပေါ့နော်လိုအပ်တဲ့ဟာတွေကျွန်တော်တို့စောင့်နေပါတယ်အခုတော့
ဗြိတိန်ကနေပြီးတော့အပြန်ခီးစဉ်လေးမှာဖြတ်တန်းခဲ့တဲ့နိုင်ငံတွေအကြောင်းကိုလည်းကျွန်တော်တို့ပြောပြပါအောင်ရှင
်။လန်ဒန်နေထွက်လာတော့ကင်တိကနေစဝင်ကင်တိကနေစပိန်နဲ့ဒီ
မိုနာကိုရိုနောက်အီတလီပြီးတော့ကျွန်တော်တို့ဆွစ်ဇာလန်တန်ပြီးတော့တက်ဖြစ်ပါတယ်။အဲ့ဒါမှာပတ်ပြီးတော့ကျွန်တော်တို့ဩစတြေးလျတို့ကျွန်တော်ဂျာမနီလည်းပြောင်းဖို့ပြေးပါတယ်ခင်ဗျာ။ကျွန်တော်တို့ဆိုင်ကယ်တွေ service လုပ်ဖို့လိုတဲ့အတွက်ပြီးတော့အဲ့ဒီကဂျာမနီရဲ့နေစဉ်ကျွန်တော်တို့အရှိတ်ဘက်ကိုပြန်ကူးဩစတြေးလျ Czech Slovakia နောက် Hungary ပေါ့နော်။အဲ့ဒီကနေစဉ်တောင်ဘက်ကိုပြန်ဆင်းနေ Croatia တို့ဘာလို့အဲ့ဒီကဒီကမ်းခြေတစ်ချောက်ကပေါ့နော်။နေတဲ့ပင်လယ်ကမ်းခြေတစ်ချောက်ကနေကျွန်တော်တို့စီးလာတယ်။ Greece ရောက်ပါတယ်။Greek ကတော့ကျွန်တော်တို့တောင်ပိုင်းတော့မစင်တော့ဘူးပေါ့နော်ကျွန်တော်တို့မြောက်ပိုင်းကနေပြီးတော့ပဲကျွန်တော်တို့အပေါ်ပြန်တက်သွားတယ်အပေါ်ပြန်တက်ပြီးတော့ကျွန်တော်တို့Bulgaria တို့ Serbia တို့အဲ့ဘက်ကနေဖြတ်ဖြတ်ပတ်ပြီးတော့ကျွန်တော်တို့ခုနောက်ဆုံး Istanbul ကိုရောက်လာပါခင်ဗျာ
ဒီနိုင်ငံတွေကိုဒီဖျက်လာတဲ့ကိစ္စမှာရောအဓိကဒီနိုင်ငံကူးလက်မှတ်တွေကိုလုတ်ခဲ့ရတဲ့အတွေ့အကြုံတွေပြောပြပါအောင်ရှင်
ဒီမှာပြရမခက်ခင်နေရပါတော့ကျွန်တော်တို့ဒီ research လုပ်တဲ့နေရာမှာကြိုးဆောင်ွားတဲ့ဟာတွေပါပါတယ်ဟိုတည်းကဆိုရင် Hungary မှာထပ်ပြီးတော့ဒီ India အတွက်ပေါ့နော်ကျွန်တော်ဒီမှာဆောက်ရတယ်ကျွန်တော်တို့လာလည်းအခုဆိုရင်9လပြည့်တော့မှာပေါ့နော်အဲ့တော့အရန်ရှိတဲ့အတွက်တချို့ဟာကြာကြိုးဆောင်လို့မရဘူးပေါ့ကျွန်တော်တို့ရောက်တဲ့အခါကျမှပဲဒီကတန်ရုံမှာကျွန်တော်ဆောက်ပြီးတော့ကျွန်တော်က2ရက်3ရက်ချိန်ရတယ်ဆိုရင်ကျွန်တော်ဒီနားမှာတစ်ချက်တခြားနိုင်ငံတွားကြည့်ပေါ့နော်ပြီးတော့ပြန်လာပြီးတော့ visa ယူအဲ့လိုမျိုးတွေလည်းကျွန်တော်တို့လုပ်ရပါတယ်အခုဆိုလဲကျွန်တော်တူကီရဲ့နောက်အိန္ဒိယပဲเนาะတို့နှစ်ခုကတော့အဓိကဆာဝက်ဆာလန်ပိုင်းကိုတော်တော်လေးကိုစစ်ပါတယ်ကျွန်တော်အဓိကဆိုင်ကယ်ပေါ့เนาะဆိုင်ကယ်ပို့မှာလဲကျွန်တော်တို့ဒီလေနဲ့ဖြစ်မလားစီဖရင်လဲဆိုလဲဗီယန်နက်ဆင်ပလေးတော့မသိသေးဘူးပေါ့ဟောအဲ့ဒီခါလေးတော့ကျွန်တော်ခုဒီဖြည့်ရှင်းနေရတော့မှာပဲ
အခု BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့ပဲတောက်လျှောက်မောင်းလာတဲ့ခါကျတော့ဒီမော်တော်ဆိုင်ကယ်နဲ့မိုင်မောင်းဘလောက်မောင်းခဲ့လဲမော်တော်ဆိုင်ကယ်အကြောင်းလေးလည်းပြောပြပါအောင်ရှင
်ဆိုင်ကယ်တော့အခုအမျိုးအစားပါသူ့မှာကျွန်တော် water cool မဟုတ်ဘူးဒီတိုင်းကြီးပိုင်းမပေါဘူးတော့ white cool ဖြစ်တယ် air cool ဖြစ်တယ်အဲ့တော့ maintenance ကလဲတော့ပေါ့အခုတောက်လျှောက်မှာကျွန်တော်ကီလိုမီတာပေါင်း4000ကျော်ပါပြီဒီနိုင်ငံပေါင်း40ကျော်နဲ့ဒီပေါ့နော်ဒီချက်ပြင်ရလာဆိုတော့ brake တွေကုန်သွားတာတွေတာယာကုန်သွားတာတွေဘိန်းပေါက်တာတွေပြီးတော့ဒီကြားထဲမှာတော့ကျွန်တော်ဆန်ကယ်ကသူကကီလို1000တိုင်းမှာ service လုပ်ရမှာဆိုတော့ဒီကီလို1000ဆိုတာကျွန်တော် chain နဲ့သွားတဲ့ဆန်ကယ်နဲ့ဒီကျွန်တော် shop နဲ့သွားတဲ့ဆန်ကယ်နဲ့မှာ chain နဲ့သွားပင်ကပို့ပြီးတော့ maintenance လုပ်ရခင်ဗျအဲ့တော့ကျွန်တော်ကဒီ chain မို့ပဲ shop ဖြစ်တဲ့အတွက်ကီလို1000မှာမှတစ် chain gear wire chain တာလေးညောင်း wire chain တာလေးလုပ်ရတော့ဟိုဂျွန်ဖက်လည်း maintenance ဘိုင်းဆိုင်ကအရန်လုံးကြမလို့တော့ဗောနော်အချိန်လည်းအများကြီးပြန်ထွက်လာတယ်ဆိုင်ကယ်လည်းတိတ်ဆိတ်ကြည့်ရမလို့ဒီကြားထဲမှာတော့ဆိုင်ကယ် future ပြတ်တာလို့ရှိဘူးဆိုင်ကယ်တော့လက်ရှိကီလို4000ကျော်လောက်မှာဒီကိုကျန်တဲ့ခံခံမောင်းနေလို့ရပါလိမ့
်ဒီလိုခီးသွားရင်းနဲ့ကိုယ့်ရဲ့လုံခြုံရေးအပိုင်းကြတော့ဘယ်လိုအခြေအနေတွေ့ကြုံနေရှိခဲ့လဲရှင
်နိုင်ငံတိုင်းမှာဒီအန်ဒရှိမယ်လို့ထင်တဲ့နေရာမျိုးလေးမှာကျွန်တော်တို့ညပိုင်းမမောင်းတာတွေလုပ်တယ်ကျွန်တော်ဒီနေရာဆိုရင်စိတ်ထဲမှာတိတ်လုံခြုံမှုမရှိဘူးစကားလာပြောလူတွေကစကူတွေကတိတ်ပြီးတော့ဘာသာလမ်းဖြစ်သူတို့ရဲ့ကိုဟန်body language ရအစားပေါ့နော်တိတ်နည်းနည်းဟောင်းဖြစ်တော့ကျွန်တော်လည်းမြောက်တာအာငါတို့ဒီမှာတော့ဆက်မနေနောက်ထပ်တနာညနိုင်ဆက်စီးမယ်ဆိုရင်အမျိုးကြီးလောက်ပါတယ်အဓိကတော့ကိုယ့်ဟာကိုယ်ကျူတင်ကာကွယ်ပြီးတော့သွားရအများပါတယ်ဟိုဒါမျိုးဟို robbery လောက်တာတော့မကြုံဘူးပါဘူးပြင်တဲ့မှာတော့ကျွန်တော်ဒီနည်းနည်းခပိုက်နိုင်နေတော်တော်လေးတတိထားရတယ်ကျွန်တော်ကိုယ်တိုင်ကဖိတ်ကတဝက်လောက်ကိုပွင့်သွားတယ်ဟိုခပတ်နိုင်ခံရနီးလေးဖြစ်သွားတယ်တော်တည်းရဲ့ကျွန်တော်တွေကျော်ဟိတ်ကိုဖိချာပြန်ပြီးတော့ပြန်ပြေးလိုက်နိုင်တယ်ပရိလုတ်တော့လည်းတော့မသိအဲ့မျိုးပေါ့နော်ဟိုကိုကိုနိုင်ကတတိထားနေကြတဲ့အနေဖြစ်သက်တာတွေကလည်းရှိပါလိမ့်မယ
်တူရကီကနေပြီးတော့အိန္ဒိယနိုင်ငံကိုသွားဖို့ပေါ့နော်ဒီလိုလမ်းကြောင်းဟိုရွေးကြရတဲ့အနေအထားပြောပြပါအောင်ရှင
်စပါပေါ့နော်ကျွန်တော်တို့ကဒီအီရန်တို့ဘာလို့ပေါ့စီးဝုတ်လို့လုတ်ထားတယ်ခင်ဗျအီရန်လည်းတကယ်ဟိုတော်တော်လေးလှပါတယ်နောက်ဒီပါကစ္စတန်မြောက်ပိုင်းပေါ့နော်ဒါပေမဲ့အခုဒီလာပိုင်းမှာဖြစ်နေတဲ့ဒီအခြေအနေနည်းနည်းကကျွန်တော်တို့ကဒီ safety အရာပေါ့နော်ကျွန်တော်တို့အစ္စတန်ဘူတူရကီကနေပြီးရောပဲကျွန်တော်တို့လေနေဖြစ်တင်မောနေဖြစ်ပေါ့နော်အစ်စ်ဖြစ်ဖြစ်လို့ဆိုမျိုးဆိုပြီးတော့ကျွန်တော်တို့အဲ့တန်းကြောင့်လေးရွေးလိုက်တာပါဆိုတော
့အိန္ဒိယကနေပြီးတော့မြန်မာနိုင်ငံကိုကြာတော့ဘလို့ပြန်စီးမလဲရှင
်အကြမ်းမြင့်ရထားတာတော့ကျွန်တော်တို့ခုမွန်ဘိုင်းတာမှုတီလီကိုကျွန်တော်တို့သွားပါမယ်သွားပြီးတော့အဲ့ရနေထိပ်ဘက်ကိုပေါ့နော်အဓိကတော့မြန်မာပြည်ဘက်ကိုဥတီပြီးကျွန်တော်ပြန်စီးမှာပါနောက်ပိုင်းတော့မှရှိတဲ့ဒီဖောကိုဝင်မိုးတော့ချထားပါလိမ့်ခင်ဗျာအဲ့ရနေတဲ့စင်ဒါဂျီလင်းတို့ပါတို့တောင်ပေါ်ဒေသလေးတွေနာမည်လည်းကြီးတဲ့နေရာလေးတွေကျွန်တော်တို့ဖြစ်နိုင်တော့ကျွန်တော်တို့သွားဖို့တော့စီစဉ်ထားပါတယ်အဲ့ရနေတဲ့စင်အင်ဖာတမှုနေဆက်ကနေကျွန်တော်တို့မြန်မာပြည်ပြောင်းဖို့တော့စီစဉ်ထားပါတယ်ခင်ဗျာ
ဒါကတော့မော်တော်လော့ခီးသွားနှုတ်ဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ပါရှင်သူတို့ဒူရကီနိုင်ငံကိုရောက်ရှိနေချိန်မှာ VOE က Skype ကနေဆက်သွယ်မေးမြန်းထားတာပါအင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။မြင်းသိန်းတာတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးဗျ။မြင်းသိန်းတာကတော့မရှိဘူး။ဒါမဲ့ကြီးမသေးကျွန်း area မှာ
ဒါကတော့ရခိုင်ကြောက်ဖြူဒေသကနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ရင်းနှီးစိတ်ကမ်းတိဆောက်ရေးစီမံကိန်းတွေကြောင့်ဒေသခံတွေရင်ဆိုင်နေရတဲ့အခြေအနေတွေအကြောင်းကိုစီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါတူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်မတ်ဤတန့်စင်နဲ့ကိုညံဝင်းအောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်။ပြည်ရင်းအိုးအိမ်စွန့်ကွာထွက်ပြေးခဲ့ရတဲ့ IDB ကချင်ဒုက္ခသည်တွေနေရပြန်နိုင်ရေးရုန်းကန်နေရစေဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့သတင်းစာမှာ HRW အဖွဲ့ကသူတွေသည်မန်နီမောင်ရေးသားရတဲ့စောင်းမကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံမြောက်ပိုင်းက IDP တွေရှိတဲ့ဒုက္ခသည်စခန်းတွေမှာစိတ်ပြက်ပွေရအခြေအနေတွေတိုးလာနေပြီး IDP တွေရဲ့ပိုင်ဆိုင်မှုဆိုလို့မြေကြီးသာကြံတော့တယ်လို့ကချင်လူမှုအဖွဲ့အစည်းခေါင်းဆောင်တဦးကပြောကြားဆောင်းပါးအစမှာရေးပါတယ်။တချိန်က IDP တွေနေခဲ့တဲ့အိမ်တွေဟာပြည်ပကအတွင်းအပြည့်စည်ခံလိုက်ရတာကြောင့်သူတို့နဲ့သက်ဆိုင်တာဆိုလို့မြေခွက်သာရှိတော့တယ်လို့ဆိုပါတယ်။ဩဂုတ်လထဲမှာတကြော့ပြန်တိုက်ပွဲတွေဖြစ်လာတာကြောင့်အရန်သားပြည်သူတွေစီရေးပီတိပကရဲ့ဒဏ်ကိုခံရတယ်လို့ဆောင်းပါးရှင်ကရေးပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်လာတဲ့တိုက်ပွဲအသစ်တွေကနေရပြန်မဲ့ IDP တွေကိုဟန်တားထားသလိုဖြစ်နေပြီးဒုက္ခတွေကြာပိတ်မိနေကြောင်းသူကပြောပါတယ်။ရှင်းနှစ်လောက်ကြာလာပြီဖြစ်တဲ့စစ်ပွဲတွေကြောင့်နေရဆွန့်ခွာနေရတဲ့ IDP တသိန်းနီးပါးဟာအစိုးရဒါမှမဟုတ် KIA ကချင်တပ်တွေထိန်းချုပ်ထားတဲ့ဒုက္ခသည်စခန်း136ခုမှာခိုးလုံနေရကြောင်းစာနာရေးခါနဲ့စေဝါမလုံလောက်တဲ့ပြဿနာရင်ဆိုင်နေရပေမဲ့နိုင်ငံကလူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအစိုးရကဟန်တားနေကြောင်းဆောင်းပါးရှင်ကဆိုပါတယ်။စခန်းတွေက IDP ဒုက္ခသည်တွေအိမ်ပြန်ကျင်ကြပေမဲ့ဒုက္ခဒသည်တန်းကြီးနဲ့ရင်ဆိုင်နေရကြောင်းဝင်ငွေရနိုင်မဲ့အခွင့်အလမ်းကလည်းအနည်းငယ်သာရှိတယ်လို့ဆိုပါတယ်။ကြံရမရတဲ့အဆုံးစခန်းတွေကအမျိုးသမီးတွေနဲ့ဆယ်ကျော်သက်မိန်းကလေးတွေဟာလူပွဲစားတွေအားတဆင့်အိမ်နီးချင်းတရုတ်နိုင်ငံထဲမှာတရုတ်အမျိုးသားတွေရဲ့ဇနီးမယားဆိုတဲ့ခေါင်းစဉ်အောက်မှာလင်းကျွန်းနေအဖြစ်အယောင်စားခံနေရတယ်လို့ပြောပါတယ်။ဒါအပြင်မိမိတို့မြေယာတင်းစီခံနိုင်ရတာအိမ်ပြန်မဲ့လမ်းတလျှောက်မြေမြုံမိုင်းတွေရှိနေတာစတာတွေကလည်းအိမ်ပြန်ဖို့လုံခြုံမှုမရှိဘူးဆိုတာကိုပြနေတယ်လို့ဆိုပါတယ်။2018ဒီဇင်ဘာလတည်းမြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ရစဲကြောင်းကြေညာပြီးနောက်နန်းစမ်းမြန်ရွာကထွက်သွားသူတွေပြန်လာနိုင်ဖို့မြေကြီးနားစခန်းတွေမှာလူ1000ကျော်လောက်ပြင်ဆင်ထားမယ်လို့လှုံ့ဆော်ခဲ့ပေမဲ့တကယ်တမ်းမှာတော့လူ80လောက်သာပြန်လာခဲ့ပေမဲ့စစ်ပွဲတွေကအချိန်မီဖြစ်လာနေတယ်လို့အဲ့ဒီဒေသခံတွေဟာမိမိတို့ရွာနာမြေမြုံမိုင်းတွေရှိနေတာမပေါက်ကွဲသေးတဲ့ဆင်းလက်နဲ့ပစ္စည်းတွေရှိနေတာကြောင့်လုံခြုံမှုမရှိတဲ့အခြေအနေအောက်မှာနေနေရတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကကျေးရွာ18ရွာကို IDP တွေပြန်လာနိုင်ဖို့ဖြစ်နိုင်ခြေရှိတဲ့ဒေသအဖြစ်အစိုးရညီညွတ်ရေးစင်တာ NRPC ကမကြာသေးခင်ကပြောခဲ့ပေမဲ့အဲ့ဒီရွာတွေကတဝက်ကျော်ဟာလုံခြုံစိတ်ချရတဲ့အခြေအနေမရှိသေးသလိုဒီအကြောင်းကိုဦးရင်စွန်ကသွားသူတွေနဲ့အတိပေးတိုင်ပင်နာမျိုးမရှိသေးကြောင်းကချင်ကျိုးတော်ဆောင်အဖွဲ့ကပြောပါတယ်။ဒုက္ခသည်တွေအနေနဲ့ရေရှည်လုံခြုံစိတ်ချရတဲ့အနေအထားရောက်မှသာကိုယ်သဘောဆန္ဒအလျောက်ပြန်လာကြမှာဖြစ်တယ်လို့လည်းဆိုပါတယ်။ကုလမကအဖွဲ့ကဦးရင်စွန်ကသွားသူတွေကိုမေးမြန်းကောက်ခံထားတဲ့2018စစ်တမ်းအရထွက်ပြေးသွားသူရဲ့55ရာခိုင်နှုန်းဟာမြေယာပိုင်ဆိုင်မှုအတွက်အထောက်အထားဆွေးရစရန်မရှိကြကြောင်း84ရာခိုင်နှုန်းသောသူတွေကထွက်ပြေးရင်အထောက်အထားဆွဲရစရန်ဤပျောက်ဆုံးကုန်ကြကြောင်းပြောဆိုတယ်လို့ဆိုပါတယ်အပြည့်စုံကိုတော့ bangkokpost.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းလူမှုဖူလုံရေးအဖွဲ့အစည်းတစ်ခုကထင်ရှားတဲ့သူတယောက်လိမ်မိုင်းဆိုင်ရာစော်ကားမှုဆွဆဲခံရဆိုတဲ့ခေါင်းစဉ်နဲ့ Jacob Goldberg ကြီးထားတာကို vice.com မှာဖတ်ရပါတယ်ကြမ်းမတန်းတူညီမျှရေးအားပေးထောက်ခံတဲ့သူဒီမိုကရေစီရေးထောက်ခံတဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်တဲ့သူတယောက်ဟာ2017ခုနှစ်ကနေ2015ကာလအတွင်းမှာသူ့လက်အောက်ကအမျိုးသမီးဝန်ထမ်းတွေပေါ်မှာရုပ်ပိုင်းစိတ်ပိုင်းအနှောက်အယှက်ဖြစ်အောင်စော်ကားတွေဆူပြီးတော့ဆွဆွဲသူ6ယောက်ထွက်ပေါ်လာတာဖြစ်ပြီးအဲ့ဒီကတယောက်ကသူ့ကိုယ်တွေဖြစ်ရတဲ့ကိုဆောင်းမရှိကိုပြန်ပြီးတော့ပြောပြထားတာပါ စားရနောက်တဲ့သဘောနဲ့အမျိုးသမီးဝန်ထမ်းတွေကိုဂလိထိုးတာခေါင်းပုတ်တာတင်မဝပုတ်တာစားရတွေကိုမြင်ခဲ့ရတဲ့အပြင်ကိုရိုင်းနဲ့ကြုံတွေ့ခဲ့ရတယ်လို့ဆွဆွဲသူတယောက်ကပြောထားပြီးတော့အတင်းဖန်တန်းတာလို့ဒီရုံးခန်းထဲမှာရှိနေစဉ်ပေါင်ပေါ်ကိုတတ်ထိုင်ပြီးတော့ဗောလီကြိတ်ဖြုတ်တာလိုမျိုးဒီလိုဆိုးတဲ့ဆော်ကားမှုတွေကိုလည်းကြုံရတယ်ဆိုပြီးတော့ဆောင်းမရှင်ကဆိုပါတယ်ဆွဆွဲသူအမျိုးသမီးအများစုဟာရှက်ကြောက်တဲ့အတွက်အထက်ရာရှိကအဖြစ်ပြောမှာကိုဆိုတဲ့အတွက်ခိုင်လုံတဲ့အသက်တွေထောက်ထားလဲမရှိတဲ့အတွက်ထုတ်မပြောခဲ့ကြတာဖြစ်ပြီးတော့ကဘာတဝါ #MeToo အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေထွက်ပေါ်လာပြီးနောက်ပိုင်းမှာထုတ်ပြောလာတာလို့ဆိုရတယ်။ဆွဆွဲသူတယောက်ကအစစ်စစ်တိုင်ကြားဖို့အချင်းချင်းကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့လည်းရေးထားပါတယ်။အလုတ်ခွေအတွင်းမှာလိမ်မိုင်းဆိုင်ရာစော်ကားမှု၊ကာယနှင်ပြက်အောင်လုံးမှုစတာတွေနဲ့ပတ်သက်ပြီးတော့ခိုင်လုံတဲ့ဥပဒေတွေလည်းမြန်မာနိုင်ငံမှာမရှိဘူးလို့ထောက်ပြထားပါတယ်။ဖွဲ့စည်းတွေကသူတို့ရဲ့အဖွဲ့အစည်းရဲ့ပုံရိပ်ကိုပဲအသာပေးကွယ်ကြပြီးတော့ဆွဆွဲသူတွေရဲ့လုံခြုံရေးအဆင်ပြေမှုကိုတော့လစ်လူရှူထားကြတဲ့တယ်ဆိုပြီးတော့အလောက်ခွင်မှာတန်းညုံကြီးများစွာလုံခြုံမှုရှိရေးဆောင်ရွက်ပေးနေတဲ့ Humanitarian HR အဖွဲ့အစည်းအကြီးကဲ Colin Strigger ကဆောင်းမရှင်ကိုပြောပြပါတယ်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာဥပဒေတွေကစော်ကားခံရသူတွေကိုကာကွယ်ပေးတာမဟုတ်ဘူးဆိုပြီးတော့လူကုန်ကူးမှုရေးရာကျွမ်းကျင်သူ Matthew Freeman ကပြောတာကိုကိုကပြောလဲဖော်ပြထားပါတယ်စော်ကားသူတွေကများသောအားဖြင့်အာဏာနဲ့လုံပိုင်ခွင့်ရှိကြသူတွေဖြစ်ကြပြီးတော့စော်ကားခံရသူတွေတွားပြီးတော့မတိုင်နိုင်အောင်ချိတ်ချောက်နိုင်စွာရှိတဲ့သူတွေဖြစ်တဲ့အကြောင်းလည်းထောက်ပြထားပါတယ်။တရုတ်နိုင်ငံအသေးအတော်ဝါဘီပိုးကူးဆက်သူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုကထင်ရှားသူတယောက်ကလည်းအလားတူပဲလိမ်မိုင်းဆိုင်ရာစော်ကားမှုဆွဆွဲချက်နဲ့လက်အောက်ငယ်သားအမျိုးသမီးဝန်ထမ်းကိုအာဓမ္မပြုချက်မှုနဲ့ဆွဆွဲခံရတဲ့အကြောင်းနှိုင်းယှဉ်ဖော်ပြထားတာကိုလည်းဖတ်ရပါတယ်ရှင်။
ရှမ်းမြန်ပြဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကလူ့ကနေပြီးတော့တဲ့တင်မြှောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်ထိအားကောင်းကြံ့ခိုင်နေပြီလဲအစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလားလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစည်းအဝေးလွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒါကတော့ဒီကနေ့ညမှာကိုသားညုံတင်ဆက်မဲ့ဒိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါလို့ကျမတို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်။ဒီကနေ့မင်းတင်ပြမယ့် idiom အသုံးကတော့
A skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအแทမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘီဒိုထဲမှာရှိနေတဲ့အယိုးစုပေါ့တမအားဖြင့်တော့ဗီဒီယိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတင်ထားတဲ့အယိုးစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scroope ရဲ့ဥပမာကိုနားဆင်ကြကြရအောင်
If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်ရင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသ ိတ်ရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထင်ပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
တခါတည်းနဲ့မိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေးလူသိရှင်ကြားပြောင်ပြောင်တင်းတင်းပဲပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်မိသားစုတွေရှက်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ်ဖုံးဖိထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်တလလတန်တင်ဆက်နေတဲ့နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါရခိုင်ပြည်နယ်ကြောက်ဖြူဒေသမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ရေနဲ့စိတ်ကန်းတိဆောက်ရေးတွေစတင်မှုဆိုင်းပြေနေချိန်မှာပဲနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်ဒေသတွင်းကန့်သက်ချက်တွေကြောင့်ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်ကိုင်အခွင့်အလမ်းတွေကျင်းမြောင်းလာနေပါတယ်။အခြေခံဥပဒေအရနိုင်ငံသားရင်းနှီးမြှုပ်နှံမှုအကျိုးအမြတ်တွေအားလုံးကိုလည်းဗဟုအစိုးရကချုပ်ကန်စီမံခန့်ခွဲတာကြောင့်ကြောက်ဖြူဒေတာအတွက်ဘလိုနည်းနဲ့အကျိုးမြတ်ခန်းစားခွင့်ရနိုင်မလဲဆိုတာကိုဒီစီမံကိန်းတွေနဲ့ပတ်သက်ပြီးသူတေသနာလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည်နဲ့မတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းပြီးတော့ဒီတပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါရရှင
်ကြောက်ဖြူစီမံကိန်းကတော့ဟုတ်ကျွန်တော်သိရသလောက်ဆိုလို့ရှိရင်တော့ဒီCity ကတော့သူတို့ EIA စလောက်နေပြီပေါ့နော် EIA သူတို့ scouting meeting အဆင့်ကိုရောက်နေပြီအာဆိုတော့ now company တခုကလည်းချပြီးတော့မကြေကျွမ်းမှာချပြီးတော့ EIA လောက်ဖို့ရှိရတာသူတို့လည်းအခုဟိုပထမဆုံးအနေနဲ့စပြီးတော့ဒေသကိုဝင်ဆင်းတာရှိတယ်အဲ့ဒါဒီ point view တဲ့ company ကလည်းအဲ့မကြေကျွမ်းပုံမှာပဲအခုလောက်ထားတဲ့ရင်းနဲ့စိုက်ကန်ရဲ့အနားမှာသူကနောက်ထပ်ရင်းနဲ့စိုက်ကန်တစ်ခုဟိုလောက်ပြီးတော့ဒီကျန်းခွဲတွေသူလောင်းဖို့ပေါ့နော်ရင်းနှံတွေသူလောင်းဖို့ဆိုပြီးတော့အဲ့မှာသူတို့လည်းEIA လောက်နေတာရှိတယ်ဆိုတော့နှကုတ်လုံးကတော့မြေပြင်မှာဒီ EIA process ကိုသွားနေကြတယ်ပေါ့မကြည့်ကြွမ်းပါလေ
အဲ့တော့မြေသိမ်းရသိမ်းပေါ့နော်သူတို့ဗာအဲ့ဒါမျိုးဟိုလှုပ်ရှားမှုမျိုးရောတွေ့ပါသေးလား
မြေသိမ်းတာတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးဗျမြေသိမ်းတာကတော့မရှိဘူးဒါပေမဲ့ဒီမကြည့်ကြွမ်း area မှာပတ်ဝန်းကျင်မှာရှိနေတဲ့အဲဟိုဘာဒီတော့တွေတော့သူတို့ဝေအယောင်ဝေလောက်တာတော့ဗာတော့အရင်ကတည်းကလည်းလောက်ထားပြီးပြီအခုလည်းဆက်ပြီးတော့လောက်နေကြတော့မှာပဲအမှန်ဆိုရင်တော့ဒါကဒေသခံတွေကဒီနေ့တူကမိခိုနေတဲ့အကြီးကဒီဒီရတော်တွေပေါ့အ
ဲ့တော့ဒီဒီရတော်တွေကိုသူတို့အယောင်ဝယ်လုပ်တဲ့ခါရောက်တော့ဒေသခံနေနေစဉ်မိခိုနေရတဲ့ဆိုတော့ဒေသခံနေအပေါ်မှာရောတက်ရောက်မှုရှိနေပြီလား
အခုလောလောဆီတော့သူတို့ကလည်း EIA process ကိုပဲဟိုသွားနေတာဆိုတော့အဲ့လောက်ကြီးကတော့မြင်သာတဲ့တက်ရောက်မှုတော့မရှိဘူးမြင်သာတဲ့တက်ရောက်မှုတော့မရှိသေးဘူးပေါ့ဒီစီမံကိန်းညောင်းတော့လေဒါမဲ့ဒီငါဖန်နဲ့ဒီဒီငါဖန်ပိုက်တွေကတော့အကြတိတွေတော့ရှိတာပေါ့ဗျာဒီဖက်မှာလည်းကျွန်တော်လုံချုံရေးရဒီညာဖက်ပိုက်မရှာရဘူးဆိုတဲ့ဟာမျိုးကျွန်တော်ဒီထောက်ပြန်ကြတာရှိရဲ့နောက်တစ်ခုကလည်းဒီ2000ခွန်ကတိကဒီနိုင်ငံတကာရင်းနှံတင်လိုင်းချောင်းသတ်မှတ်လိုက်တော့အဲ့မှာလည်းငါဖန်ခွင့်ကမရှိတော့ဘူးဆိုတော့ယသခံတွေတွေ့ရတော့နည်းနည်းမဟုတ်ဘူးဒီအများကြီးတော့အကြရိုက်လာပြီပေါ့နော်ဆိုတော့စီမံကိန်းကတက်လာပြီဆိုလို့ရှိရင်တော့ကျွန်တော်သိတာတဲ့ဒီပိုက်ပင်မှုတွေပို့ပြီးတော့များလာမယ်အခုချိန်ကြီးတော့အဲ့လိုမျိုးမရှိသေးဘူးပေါ့
တခြားအလုတ်အကင်ပြောင်းဖို့သူတို့ရဲ့ဒီအသက်မွေးဝမ်းကြောင့်အလုတ်အကင်ပြောင်းတဲ့အခြေအနေပေါ့အစားထိုးအလုတ်အကင်မျိုးရောရှိပါသလားအ
ဲ့လိုကြီးကတော့ဒေသတွင်းမှာလည်းတခြားအစားထိုးလောင်းကန်ကဘာမှမရှိဘူးလေမရှိတော့မျိုးပေါ်မှာရှိတဲ့ရင်တို့ကဒီ2000ခွန်မတန်ခင်မှာမျိုးပေါ်မှာရှိတဲ့ဒီငေါဖန်လောင်းကန်သမားတို့တချို့ကတော့ဒီဘေးတွေမောင်းတာပေါ့ဘေးတွေမောင်းတယ်ဆိုတာဒီကယ်ရီလိုက်ပို့တာပေါ့လေမျိုးပေါ်မှာအဲ့လိုလောင်းကန်မျိုးတွေကိုပြောင်းလာကြတာမျိုးတော့ရှိတယ
်ဟိုဒေသခံတွေအနေနဲ့ဒီတရုတ်ကုမ္ပဏီတွေမှာအလုပ်ရရဆိုရင်တော့လှုပ်ချင်တယ်ဆိုတဲ့အနေအထားရောရှိပါသလား
ဒေသခံတွေကတော့ဒီလောက်ကြီးစင်းနေတာတော့သူတို့ဟိုလောက်ကန်ရရင်တော့လောက်ကြတာမျိုးတော့ရှိပါတယ် အဲ့လိုမျိုးတခါတခါတန်းရှင်းနေပန်းခေါ်တာမျိုးတွေရှိတယ်။အဲဇက်ယုံတွင်းမှာရှိတဲ့ဒီချအမိုက်တရားတွေကိုတန်းရှင်းဖို့ခေါ်တဲ့အားမျိုးတွေမှာတော့အလောက်ကန်ရကြတာမျိုးတွေရှိတယ်
။ဒီစီမံကိန်းကနေပြီးတော့ဒေသခံတွေအတွက်ဖွံ့ဖြိုးရေးဘာတွေများလုပ်နေပါသလဲ။မြင်ရသလားလက်တွေ့
လည်းမြင်ရသလားတော့ဒီနှစ်ရဲ့စီတီကနေကြီးចောင်းသားတွေကိုလေအိုက်ပေးတာမျိုးတော့ကြောပွဲလေးတွေပေးတာမျိုးတွေမြင်တယ်။နောက်စာအုပ်တွေလာပေးတာမျိုးတွေမြင်တယ်။တခြားတော့မရှိဘူးဒီတစ်ခါတော့ကျွန်တော်တို့ဒီကြောက်ဖြူမှာအဲ့ဒီစီးကြီးကပဲလှူထားတဲ့ရုပ်စင်တာပေါ့ရုပ်စင်တာမှာဒီဆက်ပြင်းသင်ဟောပေါ့လျှာစီးပြင်းသင်တန်း6-9ရက်သင်တန်းတစ်ခုဖွင့်သွားတာရှိတယ်လူ30နောက်ပြီးတော့အင်္ဂလိပ်စကားပြောသင်တန်း2လပေါ့2လအင်္ဂလိပ်စကားပြောသင်တန်းဖွင့်တယ်လို့တော့ကြားတယ်အဲ့မှာလူ30လောက်ဟိုသင်ကြတယ်ပေါ့လေ
အခုဒီအထူးစီးပွားရေးဆောင်ရောရင်းနှီးစိတ်ကမ်းရောဟိုလုံးမဲ့ပမာဏကိုတော့တော်တော်လေးရှော့ပလိုက်ပါတယ်။ရှော့ပစ်လိုက်တာတောင်မှပဲဟိုအရွယ်ဆကတော်တော်လေးကြီးနေတော့မှာပဲဆိုတော့ဒီအခွင့်အလမ်းမှာဒေတာခံနေအတွက်ဘလို့မျိုးအလုတ်အကိုင်းနောက်ခါဒေတာခံနေရဲ့ဖွံ့ဖြိုးရေးအတွက်ဘလို့အခွင့်အလမ်းနေရှိလာနိုင်ပါတယ်အခွင့်အလမ်းနေရှိအောင်စူးစမ်းဖို့နီလန်ရောရှိပါသလား
အခုစောင့်မဲ့ရင်းနှီးစက္ကန့်မှာတော့ဒါ City Pack ကလည်းသူတို့လည်းရှင်းရှင်းလင်းလင်းပြောပါတယ်ဟောဒီတစ်ခေါက်ဟိုလာပြီးတော့ဒီ EI ရဲ့လောင်းမဲ့ Consortium ဟောပေါ့ Consortium Company ကလည်းသူတို့လည်းပြောပါတယ်ကနေဒါ Company ကသူတို့ဘက်ကလည်းပွင့်ပွင့်လင်းလင်းပြောတယ်ရင်းနှီးစက္ကန့်မှာတော့ဒေတာခံတွေအတွက်အလောက်ကအခွင့်အလမ်းမရှိဘူးဒါလောက်အဖို့အစင်မပြေဘူးဘောနော်ဘာဆိုအရင်ဒါက technician တွေပဲလောက်လို့ရနိုင်မယ်အလောက်ဆိုတဲ့အခါမှာဒေသမှာရှိနေတဲ့လူတွေကအဲ့ပညာရတွေဟိုတတ်ထားတာမျိုးလူတွေအရင်နေတယ်မရှိဘူးဆိုတော့ဒီရင်းနှီးစက္ကန့်ကလည်းကျွန်တော်တို့ဒီပမာဏကိုရှော့လိုက်တာမျိုးတော့မဟုတ်ဘူးကျွန်တော်နားလေတလောက်ဆိုလို့ရှိရင်တော့သူကဒီရှိတဲ့ပမာဏကိုသူကသုံးဆင့်ခွဲပြီးတော့သွားမယ် phase 1အနေနဲ့ရှိမယ် phase 2အနေနဲ့ရှိမယ်ကျွန်တော် phase 3အနေနဲ့ရှိမယ်ပေါ့ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ဟုတ်ဆက်သွားဖို့ပဲရှိတယ်အရင်တုန်းကသွားထားတဲ့ဒီ program ကြီးတစ်ခုလုံးကိုသူတို့ကချော့လိုက်တာမျိုးတော့မဟုတ်ဘူးဗျာဒါကိုကျွန်တော်သူတို့ကဒီအစူရနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်မယ်ပြီးရင်အဲ့ second ကိုစပြီးတော့လေပတ်မယ်ရလာတယ်ဟုတ်စပြီးတော့လေပတ်နိုင်ပြီဆိုလို့ရှိရင်ဒုတိယအဆင့်ကိုသွားမယ်ပြီးရင်တတိယအဆင့်ကိုသွားမယ်အဲ့ဒါပြီးရင်ဒုတိယ second တစ်ခုကိုထပ်ပြီးတော့လုပ်မယ်အဲ့ second နှစ်ခုလုံးအောင်မြင်တယ်ဆိုလို့ရှိရင်တော့ဒီအထူးစည်းပွားရေးဆောင်ပေါ်ဆဲမှုဆောင်ကိုသူတို့ဟိုကန်ကြွယ်မယ်ဆိုပြီးတော့ပြောတယ်ဆိုတော့ဒေတာခံတွေကတော့ဆဲမှုဆောင်ဆိုတာကိုမျှော်လင့်ကြတာမျိုးတော့ကျွန်တော်တွေ့တယ်လက်ရှိ process တန်းသွားမယ်ဆိုလို့ရှိရင်ဆဲမှုဆောင်ကတော့နှစ်20ဒါမှမဟုတ် 30 အထိကြာနိုင်သေးတယ်ပေါ့နော်ဒါဖြစ်လာဖို့အတွက
်ဆိုတော့ဒီဆဲမှုဆောင်ဖြစ်လာရင်ရောဒေတာခံတွေအတွက်အလုတ်ကိုက်ခွင်လန်းကရောတေးချာရေရတဲ့အနေထားမျိုးဖြစ်လာနိုင်မှာလားရှင
်ဒါကတော့ generation တစ်ဆက်ကိုကျွန်တော်တို့မွေးမြူရမှာပဲအခုအရှင်ရှိနေတဲ့လူတွေကတော့ဘာလို့မှမရဘူးဆိုတော့တေချာရပါမယ်ဆဲမုတ်ဆောင်ကလည်းဘယ်အရှင်မှဖြစ်လာမယ်ဆိုတော့ဟာကတိတိကျကျကြီးမရှိသေးဘူးဆိုတော့ဒါကလည်းကျွန်တော်တို့မျှော်လင့်ရအရင်ခက်ပါတယ်အ
ဲ့တော့ဒီရေနှက်စိတ်ကန်းနေပြီးတော့ဒေသခံတွေရဲ့လူမှုစီးပွားရေးမှာဘာတွေအထောက်အကူဖြစ်နိုင်ပါသလဲရှင
်လက်ရှိရှင်ဒီကတော့ဘိုးအစိုးရကအကုန်လုံးရှောက်ကန်ပြီးတော့ဘိုးအစိုးရကပဲဟိုပြန်ပြီးတော့ပြင်နေတယ်ဟိုသူတို့သတ်မှတ်သလောက်ဟိုငွေကြီးပေါ်မှာအခြေခံပြီးတော့ပေးတာမျိုးပဲကျွန်တော်တို့တွေ့တယ်ဆိုတော့ဟိုပြည်ထောင်စုပြည်နယ်ကလည်းဒီအခွင့်ကိစ္စတော့တခြားဒီအများကြီးငွေခွေးဝေရေးကိစ္စတော့ပြည်ထောင်စုပြည်နယ်ကလည်းကျွန်တော်တို့ဒီနိုင်ငံမှာခွေးဝေထားတဲ့ဟာမရှိဘူးဆိုတော့ဒေသခံတွေအတွက်ဘယ်လောက်ရမလဲဆိုတဲ့ဟာကတော့ပြည်ထောင်စုအစိုးရနဲ့ပြီးတော့ဘယ်လောက်ကြီးပြန်ပြီးတော့သနာမလဲဆိုတဲ့ပုံမှာပဲမူတည်လိမ့်မယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့2008ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ပြီးတော့ပြည်ထောင်စုနဲ့ပြည်နယ်ရဲ့ရပ်ပန်ခွင့်ကိုတည်တည်ဆဲဆဲခွေးဝေနိုင်တယ်ဆိုလို့ရှိရင်တော့ဒီနေ့စကံကရလာတဲ့အခွင့်အခါတွေရှိမယ်တခြားအကျိုးများခွင့်မှုတွေရှိမယ်အဲ့လိုပုံစံမျိုးကတော့ညှော်မှန်းလို့ရနိုင်တယ်ဗျ2008ဖွဲ့စည်းပုံကိုဘယ်လိုမှမပြင်ဆင်နိုင်ဘူးဆိုလို့ရှိရင်တော့ဒါဒေသခံတွေအတွက်ဟိုအခွင့်အလမ်းဆိုတာကျွန်တော်ထင်တယ်ပြည်ထောင်စုအစိုးရရဲ့အဲဟိုဘောစေတနာပုံမှာပဲမူတည်လိမ့်မယ်
မတ်တင်ကြီးတိုင်းစီးပွားရေးကဏ္ဍကိုတင်ဆက်သွားတာပါအခုတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပါရှင
်မတ်ကင်ဆောင်ဝေးပြေးကအမေရိကကိုဘယ်တော့မှရောက်တာလဲနောက်ကျောင်းဘမတက်နေလဲဆိုတော့အရင်စပြောပြပြောလာ
ဟုတ်ကဲ့ဟုတ်ညီမအခုဒီဟာကတော့ဒုတိယအကြိမ်အမေရိကလာခြင်းပေါ့နော်ပထမအကြိမ်က20152019မှာဆိုတော့ပြောမှညီမမဆက်တက်ခဲ့ပါတယ်ပြီးတော့ရန်ကုန်ပြောင်းသွားပြီးတော့ဒီ line ကိုသေချာဟိုဒီ line မှာတကယ်ပဲကွာဘဝကိုနှိမ့်ယောက်ချင်လာမနှိမ့်ယောက်ချင်လာဆိုတော့စဉ်းစားကျင်တော့ခဏ break ယူလိုက်မယ်ဆိုပြီးရန်ကုန်ပြောင်းသွားသေးတယ် 2019 August July မှာ ဒီတော့အခု2018ကိုညီမဒီဘက်ကိုပြန်လာတယ်ယူတာဂျီနဲ့ဆောလစ်စီးတီးကကျောင်းနာမည်က Brigham Young University ပ
ါအခုကျတော့ဘာသာရက်ကိုလေ့လာနေလဲ
အခုကညီမဟိုအနုစေဝါဒီတာနဲ့ပိုးမဗေဒကိုလေ့လာနေပါတယ်ရှင
်အော်ဆိုတော့အဲ့ဒီဘာသာရက်ကဘယ်လိုနေရာတွေမှာအသုံးချမလဲ
အဓိကဒါပြောချင်တာအဓိကနှစ်လိုင်းရှိရပေါ့နော်အာဇူရီကြော်ရဲဟိုရဲပါလေစင်းစဲအောင်တာဝါအိုင်ဗီတာဝါဆိုတာကတော့အကယ်ဒမီယာပေါ့တက်မတူတွေမှာညီမတို့ဘာမောက္ခတွေပါလေစာပြန်တင်တဲ့ဘာမောက္ခတွေလုပ်နိုင်မှရှိတယ်။နောက်ပြီးတော့ဟိုဟာ industry ကိုသွားလို့ရတယ် industry ဆိုတဲ့ဟာ pharmaceutical industry ဟိုဆေးဝါးထုတ်လုပ်တဲ့ဟာဆေးဝါးစမ်းသပ်တဲ့ဟာနောက်ပြီးတော့ health care ဘာမှဆိုလို့ရှိရင် diagnosis ဘက်တွေလောက်တာပေါ့နော်ဆေးစစ်တဲ့ဟာတွေ DNA စစ်တဲ့ဟာတွေညီမလေးကမှဆိုလို့ရှိရင်တော့ဟိုအခု loss ဖြစ်နေတဲ့ဟိုကြားနေတဲ့ဟာလေးတွေနဲ့ဆို DNA စစ်တဲ့ဟာနဲ့ဆိုတာသူတို့တော်တော်ရေးနေရှိရပေါ့နော်ညီမဒါတွေတော်တော်များလောက်ရပါတယ်နောက်ဟို translational science ဆိုတာကတော့ဟိုဒီသိပ္ပံပညာရဲ့မှာဥပမာစီးတို့သွေးတို့ဆေးအစ်စ်တွေထွက်ပြီဆိုလို့ရှိရင်ဒီဟာကိုဒီဆေးဘက်တွေမှာဒီလူတွေဘက်ပြန်ပြီးတော့ဘယ်လိုနေရာမျိုးတွေမှာအသုံးပြုမယ်ဘယ်လိုဟာတွေအသုံးပြုမယ်ဆိုတဲ့ဟာတွေကို mediate လုပ်ပေးတာပေါ့နော်ခလဲမှာကြားခံရှင်းပြပေးတဲ့နေရာတွေမှာလည်းအဲ့ဒါမျိုးတွေလည်းလုပ်လို့ရပါတယ
်ဆိုတော့အရင်တစ်ခေါက်လာတဲ့တုန်းကကျတော့လေ master ပဲဆိုတော့အခုဟာကျတော့ဘာအတွက်လဲ
ဟုတ်ကဲ့ master နေနဲ့ပြန်လာလိုက်တယ်ဘာလို့လဲဆိုတော့ဟိုဟာ PhD ဆိုလို့ရှိရင်သူကဟို stipend ရရပေါ့နော် stipend ပေးတယ်ဆိုင်မန်ပြည့်ရဆိုတဲ့ခါကျတော့သူကအဲ့ဒီဟာအတွက်ကိုတော့ဒီမှာနေနေနဲ့ရှောက်တဲ့ဟာဆိုလို့ရှိရင်တော့နည်းနည်းပို့ပြီးတော့လွယ်တယ်ပေါ့နော်ဒီတစ်ခါကတော့ဟိုဟာဒီဝါဒါလေးတွေပါတယ်ပုံမှန်တွေကအခုမှဒီတစ်ခေါက်မှဟိုဟာအစ်စ်တင်ရတာပါရှင
်ဘာကြောင့်အမေရိကန်မှာကျောင်းတက်ဖို့ရွေးချယ်လိုက်တာလဲ
အော်ညီမစဉ်းစားရင်ညီမ undergrad ကဘွဲ့ကျော်ကစင်ကာပူမှာတက်ခဲ့တာလေဘွဲ့ကျော်စင်ကာပူမှာတက်ခဲ့တာဆိုတော့ပြီးတော့ညီမစဉ်းစားတာဟိုပွားမယ်ဆိုရင်ဒီထက်တဲ့တစ်ဆင့်အောင်တက်မယ်ဆိုရင်အဲ့တော့အဲ့ချစ်တော့ဟိုစင်ကာပူမှာ master မရှိဘူး PhD ရတန်းရှိရယ်တန်းရှိရယ်ဆိုတော့ PhD ကြတော့လေသူတို့ကဟိုနိုင်ငံတိုင်းဖြစ်ရင်တော့နည်းနည်းတော့ဟိုဖြစ်တာပေါ့နော်အခြေအနေပိုသေးတာပေါ့ဆိုတော့ညီမကတခြားနိုင်ငံကိုသွားရမယ်ဆိုရင်ဟို US တောင်မှမဟုတ် Australia ပေါ့ညီမစဉ်းစားပါတယ်စဉ်းစားတော့US ဆိုလေပထမတစ်နှစ်လျှောက်တာတစ်နှစ်လျှောက်တာအခြေအနေမမီလိုက်ဘူးဘာလို့လဲဆိုတော့ညီမစင်ကာပူကအဲ့ဟိုဘွဲ့တူအမှတ်တွေနဲ့ပြောဟိုရတာနဲ့အမှတ်ထွက်တဲ့ဟာနဲ့တိတ်အစင်မကြည့်လိုက်လို့အချိန်တိတ်မကြိုက်လိုက်လို့ပထမတစ်နှစ်ပြီးလိုက်မမီလိုက်ပေါ့အကြောင်းကိုရှောက်ရတယ်ဟာ2013ပါ2013မမီလိုက်တော့ညီမ2014မှာတစ်ခါပြန်ရှောက်တယ်2015ဝင်လို့တော့ပို့အာ2015ဝင်လို့တော့ပြန်ရှောက်တော့ဩစတြေးလျမှာလည်းရတယ် US မှာလည်းရတယ်ဩစတြေးလျကိုသွားပြီးတော့မှ US ကဟာရတယ်ဆိုတော့ဩစတြေးလျအကြောင်းအဲ့တော့ရောက်ပြီးနောက်တည့်ရမှာပဲဟိုထွက်ပြီးတော့ဒီ US ကိုပြန်လာတာဒါပေမဲ့ညွှန်းစိတ်ထဲမှာ US မှာကြာတော့နည်းနည်းပို့ပြီးတော့ပေါ့နော်ဒါပြီးရင်သွားရမယ်အလုံးလျှောက်ရတဲ့ဟာတွေပါလေ US ဆိုနည်းနည်း option ပုံများမယ်ပေါ့နော်ရွေးချယ်စရာပုံများမယ်လို့ထင်လို့ပ
ါဆိုတော့ဒီတက်ရမယ့်ကြောင်းကြတော့ကိုကဘယ်လိုရွေးလဲ
အာနှစ်တင်ကုန်ပေါ့နော် US News and Report ဆိုတဲ့ website ရှိရယ်အာအဲ့ဒီကသွားပြီးတော့အမှညွှန်းလို့ရှင်တဲ့ဘာသာရပ်ကိုရွေးပြီးတော့ ranking တွေတစ်ခါပြန်ကြည့်တယ်ရွေးရတဲ့ခါညီမပထမအချိန်တော့ဆော်လန်ဖီယာကိုရွေးတဲ့အချိန်တော့ညီမတိတ်မသိလိုက်ဘူးမသိရဘူးဆိုညီမ US မရောက်ဘူးလေညီမဘူးဆိုညီမဟိုဘာလို့ဒီဒေတာဝင်ကြီးကိုချစ်ရကြည့်တယ်ဒါပေမဲ့ဘလိုမျိုးဟိုရှင်းဟိုဘလိုမျိုးစိတ်ထဲမှာမြင်ကြည့်ရမယ်ညီမမသိဘူးပေါ့နော်အာအဲ့ဒါကျွန်တော်ဆော်လန်ဖီယာမှာနေတဲ့အချိန်မှာတော့ဆိုရင်တော့ပထမတစ်နှစ်ကညီမစာဇန်နဲ့နေတယ်ညီမဝင်းဝဲအကူနဲ့နေတော့ကားမရှိရင်အစီအစဉ်ဘူးဆိုတဲ့ဟာတွေအဲ့လိုတော့တွေ့ရတာပေါ့နော်နောက်ပြီးတော့ဒုတိယတစ်နှစ်မှာမျိုးရဲမှနေတော့အစီအစဉ်တော့ဖြေပါတယ်ဒါပေမဲ့အဲ့လိုဟိုရှယ်ရီရဲ့မျိုးလဲကြတယ်အဲ့လိုကညီမစင်ကာပူကလာတာဆိုတဲ့အခါကျညီမတမန်ချင်းချင်းစိတ်ဟိုဥစားဟိုစိတ်ဖြစ်တဲ့ဟာလေးပေါ့လုံးလုံးညုံညုံအေးဆေးဆေးလေးနေချင်တဲ့ဟာလေးတော့ကညီမစိတ်အစီအစဉ်ဖြေဘူးစိတ်ထဲမှာစိတ်တိုင်းစိတ်မကြောက်ဆိုပြီးတော့အဲ့ဒါနဲ့ပြန်သွားတယ်ပြန်သွားပြီးဒီတစ်ခေါက်ပြန်လာတဲ့ဆဲအခါကျတော့ဩဟိုဒီခါပြန်လာရဆိုလို့ကျန်တာအေးဆေးဆေးပါညီမတို့ဒီလောက်ရတဲ့ဟာတွေကလေဇာတ်ထဲမှာလောက်ရတဲ့ဟာတွေက7နှစ်7နှစ်တခြားဒီနှစ်ချက်ဒီဒီလည်းဝင်ပြီးလောက်ရတဲ့ဟာတွေရှိရယ်အမင်းကလေးတယောက်တည်းနဲ့ဒီနိုင်ငံသားမှာကိုယ်တယောက်တည်းကိုရက်တည်ဖို့ဆိုလို့ရှိရင်ဟိုကားလည်းမရှိဘူးပေါ့နော်ညီမကားလည်းမရှိဘူးဆိုတော့အဲ့လိုလုံးလုံးညုံညုံအေးဆေးဆေးရှိတဲ့နေရာမျိုးမှာလည်းနေချင်တယ်ပေါ့အဲ့ဒီ Salt Lake City ကတော့အီချန်းနဲ့ဆိုတဲ့နေရာမှာပါတယ်ပေါ့နော် US ကအခုအဲ့ဒီဟိုအလုံးစုံလုံးမျိုးတွေထဲမှာညီမအခုဒီ Brigham Young University ရှိရဲ့မျိုးကလည်းဒီ Provo ပေါ့နော် Provo မျိုးကလည်းနံပါတ်1ရှိတယ်ပေါ့အဲ့ဒီဟာတွေအကုန်လုံးကညီမ website တွေကလည်းကြားကြားကြည့်ပြီးတော့ ပြန်လာရပါလေရှိရင်ဒါမြတ်တယ်ဆိုတော့၄ငါးနဲ့ဆိုတော့ဒီကိုအချိန်ဒီလောက်အပိုင်းခြားတစ်ခုကိုကိုကရင်းနှီးမြှုပ်နှံမှာဆိုလို့ရှိရင်အေးသေးသေးစိတ်ချမ်းသာတဲ့နေရာပါတယ်နေချင်တယ်ပေါ့အဲ့လိုမျိုးဟုတ်
ဆိုတော့အခုဒါဟိုမြန်မာပြည်မှာလည်းကျောင်းတက်ခဲ့တယ်။နောက်စင်ကာပူမှာလည်းကျောင်းတက်ခဲ့တယ်ပေါ့။အခုအမေရိကမှာလည်းလာပြီးတော့ပညာသင်ကြားနေတယ်ဆိုတော့ဟိုဒီလိုပညာသင်ကြားတဲ့ခါမှာဥမာအမေရိကရဲ့ပညာရေးစနစ်ကဘာတွေကွာခြားလဲသူတို့ရဲ့သင်ပုံသင်နည်းတွေပေါ့လေ
။သင်ပုံသင်နည်းကဟိုကွာတယ်ရှင်ကွာရစွာဆိုတော့ပြောမှာလည်းတမျိုးသင်တယ်ဒီရောက်တော့လည်းဒီမှာတမျိုးပြန်ပြီးတော့သင်တဲ့စနစ်ကတော့ဟိုတက်ကတူလိုက်တက်ကတူလိုက်တော့နည်းနည်းတော့ကွာတယ်ဆရာတွေသင်တဲ့ပုံစံတို့ရဲ့ system စတိုင်တွေလည်းမတူဘူးပေါ့နော်ညီမစိတ်ထဲမှာတော့မြန်မာနိုင်ငံမှာညီမဟိုဟာ pharmacy ညီမတလားလောက်တက်လိုက်ပြီးဟိုဟာဒီစင်ကာပူမသွားခင်ပါလေစင်ကာပူမသွားခင်မှာ pharmacy တက်လိုက်တော့သင်တဲ့ဟာနဲ့နောက်အဲစင်ကာပူရောက်တဲ့ဟာနဲ့မှလည်းကွာသွားတယ်ခြေရန်ဟာလေးတွေကဟိုဆရာမအရှိမဒီဟာကဒီလိုဖြစ်သွားတယ်ဆိုအင်္ဂလိပ်စာရင်းနဲ့တိတ်ချာဘာမှတိတ်မချင်းပြရဘူးဘာမှတိတ်မချင်းပြရဘူးနဲ့အဲ့လိုပဲဟိုဒါကဒါဖြစ်သွားတယ်နောက်ကဒီဒီအင်္ဂလိပ်စာလုံးကဘာလဲဆိုတာကိုလည်းဟို dictionary လိုက်ကြည့်နေရမှာပုံစံဖြစ်တာပေါ့နော် dictionary ကြည့်ရတယ်တချို့ dictionary တွေကဘာမှမရှိဟာကြတယ်မပါဘူးဆိုတာရှိကြအောင်အဲ့ဒါမျိုးကြာနည်းနည်းဘာပြောနေမှန်းတော့မသိဘူးပေါ့နော်အဲ့လိုပဲအချိန်တန်လို့ရှိရင်အကုန်လုံးကတော့ဟိုဟိုစာအဲ့လိုမျိုးဒီကနေဒီကနေဒီအထိကြက်ပြီးဖြေတော့အောင်ဝမ်းမယ်ဆိုတဲ့ဟာနဲ့ပဲအဲ့လိုပဲအောင်ဝမ်းကြမှာလေဟိုစင်ကာပူရောက်တဲ့ခါကျတော့မှအော်ဒီဒီဒီစာဒီစာကိုပဲစင်ကာပူမှာပြန်သင်တာသူတို့ကအချိန်ယူပြီးပေးထကြတာဟိုရှင်းပြပါလားဆိုတဲ့ဟာအဲ့တော့သိရတယ်ပေါ့နော်ဟောဒါကြတော့အကောင်းလိုက်တာဆိုပြီးတော့တစ်ခါဖြစ်ပြန်ဖြစ်ပြီးတော့စင်ကာပူကနေပြီးတော့ဟိုဒီဖလာဒန်ဖီယာရောက်တော့မာစတာရောက်ပြန်တဲ့ခါကျတော့လည်းငါကတစ်ခါပြောင်းသွားပြန်စာတင်နေဟိုဟိုလောက်ကမတူဘူးပေါ့နော်ပေးရတဲ့စာရဲ့ဟိုဝင်ကမတူဘူး၄-၅စာလောက်တော့ပိုกว่า
တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့တောက်ကြနေညပိုင်းအစီအစဉ်မှာလဲတော်ရရှင်နေနာဆင်နိုင်ကြပါတယ်အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ခုတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ။အ
စ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ပြန်လည်ခေါင်းထောင်လာမှုလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးကြီးထွားလာမှုနဲ့ဖြစ်နိုင်ခြေရှိတဲ့စစ်ရာဇဝတ်မှုတွေအတွက်တူရကီသမ္မတရစ်စစ်ထေရဲ့အာရဝါမှာအပြည့်အဝတာဝန်ရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်။အခုပြောဆိုချက်ဟာဆိုရင်ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့စစ်စင်ရေးနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ်ရဲ့အပြင်းထန်ဆုံးပြစ်တင်ရှုတ်ချမှုလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာတူရကီနိုင်ငံကထိုးစစ်ဆင်နွှဲနေတဲ့တစ်ချိန်တည်းမှာပဲဆီးရီးယားအစိုးရတပ်ဖွဲ့တွေကလည်းအဲ့ဒီဒေသကိုပြောင်းရွှေ့တက်ဆွဲလာနေတာကြောင့်ဒေသတွင်းမှာရှိတဲ့သတင်းထောက်တွေအီရတ်နိုင်ငံဘက်ကိုထွက်ပြေးလာချရပြီဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုမှာတနင်္လာနေ့တုန်းကတော့သမ္မတထရန့်ရဲ့ရုရှားနဲ့ဥရောပဆိုင်ရာထိပ်တန့်အရာရှိဟောင်းတဦးကတကယ်ပိတ်ကြားနာစစ်ဆေးခံခဲ့ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သံမဟောင်းမာရီယိုဗန်နိုဗစ်ကိုသမ္မတထရန့်ကမေလအတွင်းရာဒုကဖေရှားပြစ်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုထွက်ဆိုခဲ့ပွဲရှိပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်အေအေရခိုင်လက်နက်ကင်တပ်ကဖမ်းဆီးထားတဲ့အယက်သား32ဦးတို့အခုချိန်ထိလွတ်မြောက်မလာသေးပါဘူး။အယက်သား32ဦးကိုဖမ်းထားတဲ့အကြောင်းအေအေရခိုင်လက်နက်ကင်တပ်ဖွဲ့ဘက်ကအတည်ပြုထားပါတယ်။ဖမ်းထားသူတွေကိုတကယ်ပဲမိသက်တပ်ဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာကိုစစ်ဆေးနေပြီးဘာဆက်လုပ်မယ်ဆိုတာကတော့ရုံးချုပ်အပေါ်မှာမူတည်တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါရှင်။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.